Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ31ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အစိုးရမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ2425 3251တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စင်မှာဒီညတဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားနဲ့သူ့စီးပွားရေးအဖွဲ့တို့ရဲ့ဆက်နွယ်မှုတွေရှိနေတော့မှာရာဇဝမှုမမြောက်တဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲပြောလိုက်ပါတယ်။ရှိလာတဲ့ပြည်ပခီးထွက်မဲ့ထိုင်ဝမ်သမ္မတကိုအမေရိကန်မှာခီးတစ်ထောက်ဝင်မပေးဖို့တရုတ်ကတောင်းဆိုလိုက်တဲ့အတွက်နိုင်ငံဆက်ဆံရေးပိုဆိုးစရာဖြစ်လာနေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုဝင်းမင်းနဲ့တူညီပြပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညတဲ့သောတာရှင်နေနားဆင်ကြရမယ့်ဒီမှာတော့မြန်မာနိုင်ငံတော်မှာရေးကြီးနေမှုနောက်ဆုံးအခြေအနေတွေလည်းပါဝင်ပါတယ်။မွန်ပြည်နယ်အတွင်းမှာတော့ဒီရက်ပိုင်းမှာရေးပြန်ကျသွားတဲ့အတွက်လေးရတာပိတ်ပင်ထားတဲ့ရန်ကုန်မော်လမြိုင်ကားလမ်းပွင့်သွားသလိုရေးပေးရှောင်းတွေနေရက်စတင်ပြီးတော့ပြန်နေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
နေရဟိုနာလိုက်ဘောလောက်အစားပွင့်တော့ဒီဝေးရှောင်းနေရဲ့အချိန်ကြီးရတော့ကယ်လီစကန်နေရနေပြီးတော့အဲ့ဟိုပြန်ကြည့်ပြောနော
်မွန်ပြည်နယ်အစိုးရစီမံကိန်းဗနာရေးနဲ့လူဝဲမှုကြီးကြပ်ရေးဝန်ကြီးဦးဝနာကျော်ကခုလိုပြောသားကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်ဒါပြင်အာရှဒေသနဲ့အမေရိကန်ကုန်သွယ်ရေးနောက်ရခိုင်ပြည်ပခတ်တွင်မှလူခွေချိုးဖောက်မှုတွေကိုစုံစမ်းမဲ့ကော်မရှင်နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့ရုရှားနိုင်ငံမှာပင်စင်ယူမဲ့အသက်ကိုတိုးမြင့်လိုက်တဲ့သတင်းစာရတွေအပြင်ဒီအင်္ဂါညဒိုင်းလီလိုင်းစီစဉ်ကိုလည်းဒီညပိုင်းမှာနာဆင်ကြားဖို့ရှိပါတယ်အခုရေဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကောင်းလင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပြပါလိမ့်မယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်က2016သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနဲ့သူ့စည်းဝေးအဖွဲ့တို့ပတ်သက်ဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းဖော်ထုတ်မှုတွေကိုထပ်မံတိုက်ခိုက်ပြောဆိုလိုက်တယ်လို့ပတ်သက်မှုတွေရှိခဲ့ရင်တော့မှရာဇဝတ်မှုမမြောက်တဲ့အကြောင်းဒီကနေ့ပဲပြောလိုက်ပါတယ်အမေရိကန်တရားရေးစနစ်မှာပတ်သက်ဆက်နွယ်မှုဟာရာဇဝတ်မှုအဖြစ်တိတိကျကျအဓိပ္ပာယ်ဖွင့်ဆိုထားတာမရှိတဲ့ကြောင်းသမ္မတရဲ့ကိုယ်ပိုင်ရှင်းတဲ့တယောက်ဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူရီကူလီယာနီရဲ့မှတ်ချက်အတိုင်းသမ္မတထရန့်ကပြောလိုက်တာပါဒါပေမဲ့လည်းသူ့ရဲ့စီယုံအဖွဲ့ဟာရုရှားနဲ့ပတ်သက်မှုမရှိခဲ့တာကြောင့်ပြဿနာမရှိနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ပတ်သက်ဆက်နွယ်မှုဟာရာဇဝတ်မှုမဟုတ်ပေမဲ့လည်းအထူးစုံစမ်းစစ်ဆေးမှုကတော့ရွေးကောက်ပွဲကိုခြေလှယ်နိုင်မှုပြပဆိုးအတရနဲ့ပူပေါင်းချက်စီမှုရှိမရှိထရန့်ရဲ့စီယုံအဖွဲ့ဝင်တွေရုရှားနိုင်ငံမှာအကျိုးစီးပွားတွေရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါဒီကောက်ပွဲမှာရုရှားကကြောင်းဝင်ဆွတ်ပတ်ခဲ့တဲ့ကိစ္စကိုတော့သမ္မတထရန့်ကစိတ်မပါလမ်းပါလက်ခံထားပြီးစုံစမ်းစစ်ဆေးမှုကလည်းရွေးကောက်ပွဲမှာပြန်ပြက်ဒီမိုကရက်တစ်ပါတီကိုယ်စားလောက်ဟီလာရီကလင်တန်ရှုံးနေခဲ့တာကိုစင်ကြေပေးဖို့လှုပ်ကြံဖန်တီးထားတဲ့အတူရောင်စုံစမ်းစစ်ဆေးမှုစာဖြစ်ကြောင်းပြောဆိုထားပါတယ်သမ္မတထရန့်ရဲ့ရွေးကောက်ပွဲစီရင်ရေးဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနာဖော့ကိုရုရှားရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးပထမဆုံးတရားရုံးတွင်စစ်ဆေးတဲ့နေ့မှာပဲသမ္မတထရန့်ကတိုက်တိုက်ဆိုင်ဆိုင်မှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒီစီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနာဖော့တာရုရှားရဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကရာဇဝတ်ကြောင်းနဲ့တရားစွဲဆိုထားတဲ့အမှုနှစ်ခုနဲ့တမှုကိုဒီနေ့ဗာဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရမှာဖြစ်ပါတယ်။အခွင့်ရှာမှုအပြစ်ပတ်မှာဖွင့်လှစ်ထားတဲ့ဗန်စင်းတွေကိုတင်ပြဖို့ပြက်ကွက်မှုဗန်ကတွေမတမားတဲ့နည်းနဲ့ငွေချေးမှုစတဲ့ရာဇဝတ်ကြောင်းနဲ့စွဲဆိုထားတဲ့အမှုတွေဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆော့ဖက်မှုတွေကိုအဓိကထားစုံစမ်းဖော်ထုတ်နေတဲ့အထူးစုံစမ်းစစ်ဆေးမှုရဲ့လုပ်ငန်းတွေနဲ့အပေါ်ယံကြည့်ရင်တော့ဆက်ဆက်မှုမရှိပါဘူး။ဒါပေမဲ့အရေးယူခံထားရတဲ့အမှုတွေဟာယူကရိန်းသမ္မတဟောင်းဗစ်တာယန်နိုကိုဗစ်အထွတ်ဆယ်စုနှစ်နဲ့ချီနိုင်ငံရေးရအတိုင်ပင်ခံအဖြစ်အကျိုးဆောင်စီရင်ပေးခဲ့တာတွေနဲ့အဓိကဆက်နွယ်နေတာပါ။ယူကရိန်းသမ္မတဟောင်းနဲ့ရုရှားလူလာတဲ့သူ့ပါတီအထွတ်2016ကနေ2015ခုနှစ်အထိအကျိုးဆောင်ပေးခဲ့ရကမနဖော့နဲ့သူ့ရဲ့စီးပွားပဟောင်းရစ်ဂိတ်စ်တို့ဟာဒေါ်လာသန်းနဲ့ချီဝင်ငွေရခဲ့ပြီးရလာတဲ့ဝင်ငွေတွေကိုလည်းအမေရိကန်အခွန်အစည်းဌာနကိုအကြောင်းမကြားပဲထားခဲ့တယ်လို့စွပ်စွဲခံထားရတာပါ။ကြီးလေးတဲ့ဝင်ငွေခွန်ပေးဆောင်မှုရှောင်ရှားတဲ့အနေနဲ့ဟန်ပြကုမ္ပဏီတွေနိုင်ငံခြားဗန်စင်းတွေဖွင့်လှစ်ပြီးယူကရိန်းကနေရလာတဲ့ဝင်ငွေတွေကိုချင်းငွေဖြစ်စင်းပြကအမေရိကန်မှာဒေါ်လာသန်းပေါင်းများစွာတက်မှုရှိတဲ့အိမ်ချမ်းမြေတွေနဲ့ပစ္စည်းတွေကိုဝယ်ယူခဲ့ကြောင်းလည်းအစိုးရရှေ့နေတွေကစွပ်စွဲထားပါတယ်။သမ္မတထရမ့်ရဲ့စီယုံရေးမှူးဟာမနဖော့ကတော့ဒီနေ့ရင်ဆိုင်ရမယ့်အမှုတွေရောဝါရှင်တန် DC ကနောက်တစ်မှုမှာပါသူ့မှာအပြစ်မရှိဘူးလို့ညှဉ်းဆန်းထားပါတယ်ခင်ဗျာ
။ UN နိုင်ငံနဲ့တရားရေးစကားပြောဖို့အသင့်ရှိတဲ့အကြောင်းမနေ့ကအီတလီဝန်ကြီးချုပ်နဲ့ပူးတွဲသင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ UN သမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံဖို့ဆန္ဒရှိမရှိသတင်းတော်တယောက်ရဲ့အမေကိုသမ္မတထရန့်ကတုံ့ပြန်ဖြေချရမှာတွေ့ဆုံဆွေးနွေးမှုတွေကိုယုံကြည်တဲ့အကြောင်းနဲ့ ထူးသဖြင့်စစ်ပြစ်နိုင်တဲ့အခြေအနေမျိုးတွေလူတွေသိချေတာမိုးကောင်ရေရှားကပ်ဘေးတင်တာမျိုးတွေလိုကိစ္စမျိုးတွေမှာတွဲဆုံဆွေးနွေးခြင်းအပြင်အကျိုးမရနိုင်တဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်တာပါအမေရိကန်ကျိုးစီးပွားပေါ်ရန်လိုတဲ့သဘောထားရှိသူတွေနဲ့တပ်တမန်ရေးရတဲ့ဆက်ဆံခဲ့တဲ့နမူနာတွေဖြစ်နေလဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့မကြသေးရင်ကတယောက်ချင်းတွေ့ဆုံခဲ့တာကိုလည်းကိုကာပြောဆိုသွားပါတယ်ဒီအတွက် UN ဘက်ကလက်ခံမယ်ဆိုရင်တော့တွေ့ဆုံမှုဆန္ဒရှိတဲ့အကြောင်းပြောဆိုခဲ့တာပါဒီ UN ဘက်ကတွေ့ဆုံမယ်ဆိုရင်ကြိုတင်သတ်မှတ်ချက်တွေမထားဘဲတွေ့ဆုံမယ်အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်ရုပ်သံ CNBC ကနောက်ပိုင်းမှာတွေ့ဆုံမေးမြန်းထားတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကတော့ Iran စိုးရအနေနဲ့လူမှုပေါ်ပြုမှုဆက်ဆံမှုတွေကိုအခြေခံကြကြပြောင်းလဲပြီးရန်လိုတဲ့အပြုမှုတွေကိုလျှော့ချမယ်ဆိုရင်သမ္မတထရန့်အနေနဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်ထားတယ်လို့နျူကလ িয়ার ပြန်ပွားမှုကိုဟန်တားနိုင်မဲ့သဘောတူညီချက်တရအတွက်ဆွေးနွေးဖို့လည်းအကျိုးရှိလိမ့်မယ်လို့လက်ခံထားတဲ့အကြောင်းပြောဆိုခဲ့တာပါ။ Iran နိုင်ငံဘက်ကတော့အမေရိကန်ပါဝင်ကမ္ဘာအရာကြီး၆နိုင်ငံနဲ့အီရန်တို့ကြားသဘောတူထားတဲ့အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်ကပြန်လည်လက်ခံမှသာတိုက်ရိုက်ဆွေးနွေးနိုင်မယ်လမ်းပွင့်လာမှာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းနဲ့အရှေ့ပိုင်းတွေမှာသဘုံတွေတိုက်ခိုက်မှုကြောင့်အနည်းဆုံး၁၁ဦးသေခဲ့ရပြီးနောက်ထပ်စုစုပေါင်း50ကျော်ဒဏ်ရာရခဲ့တယ်လို့အရာရှိတွေကဆိုပါတယ်။အာဖဂန်နောက်ပိုင်းဖာရာပြည်နယ်မှာအစိုးရတပ်တွေကိုပြစ်မှတ်ထားခဲ့တဲ့လမ်းဖေးဖုံးတလုံးကခီးသည်တင်ဘတ်စကားတစ်စီးကိုဒီနေ့အစောပိုင်းတုန်းကသွားထိခဲ့ပြီးအနည်းဆုံးလူ12ဦးသေဆုံးခဲ့ရကနောက်ထပ်လူပေါင်း40ဝန်းကျင်ဒဏ်ရာရသွားခဲ့ပါတယ်။အာဖဂန်ပြည်နယ်အစိုးရပြောခွင့်ရနာဆာမာဟရီကဒီတိုက်ခိုက်သေဆုံးရသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါနေပြီးတာလီဘန်သဘုံတွေကအစိုးရလုံခြုံရေးတပ်တွေကိုဘလာဘူးလုခရိုင်မှာပြတ်မှတ်ထားပြီးအခုလိုဘုံတွေထောင်လာခဲ့တာလို့ဆိုပါတယ်ဒီဘုံထောင်တိုက်ခိုက်ခဲ့မှုပေါ်ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူးဒီလမ်းမေးဘုံကွက်ပြည်နိုင်ပိုင်းတွင်မှာပဲအရေးအတွက်တိကျမသိရတဲ့လက်နက်ဖြစ်ပါတဲ့ဒေခံဘုံခွန်းသမားတွေကလည်းအာဖဂန်ရှေ့ပိုင်းမှာဆိုးရအဆောက်အဦတစ်ခုကိုတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး10ဦးဒဏ်ရာရခဲ့ပါတယ်ဒီဒေခံဘုံခွန်းသမားတွေအနေနဲ့ပါကစ္စတန်နဲ့နယ်စပ်ချင်းထိနေတဲ့နှခါပြည်နယ်မြို့တော်ဂျလာလာဘတ်ကဒုက္ခသည်ရဌာနကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အာဖဂန်ရာရှိတွေကဆိုပါတယ်ပြည်နယ်ဆိုးရပြောခွင့်ရအထာဟူလာကကောင်ရန်နီကအသေးကဘိုးဘွဲသမားတို့ကအစစ်မြင့်စီဝေးလုံနေတဲ့အဆောက်အဦမှာကိုကူကူစပုံးခွဲလိုက်ပြီးနောက်သူ့လူတွေဝင်လာနေအောင်လမ်းဖွင့်ပေးခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်။ရှစ်လာတဲ့ဘလစ်နဲ့ပါရာဂွိုင်းနိုင်ငံတွေကိုခရီးထွက်မဲ့တိုင်ဝမ်သမ္မတဆိုင်အင်ဝမ်ကိုအမေရိကန်မှာခရီးထောက်ဝင်ဝင်မပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်တာကြောင့်ကုန်သွယ်ရေးစုပွဲအတွက်တင်းမာနေတဲ့နှစ်နိုင်ငံကြားဆက်ဆံရေးမှာပိုဆိုးစရာဖြစ်လာပါတယ်။ဒီအစိုးရကတော့ဒီမိုကရေစီစနစ်ကျင့်သုံးနေတဲ့တိုင်ဝမ်နိုင်ငံကိုတရုတ်ပြည်ရဲ့အစိတ်ပိုင်းတစ်ခုဖြစ်နေတာသဘောထားပြီးတခြားနိုင်ငံတစ်နိုင်ငံဖြစ်ဆက်ဆံရေးမျိုးကိုလည်းလက်မခံပါဘူး။တိုင်ဝမ်ကိုလိုအပ်ရင်တရုတ်ပြည်မှာရေးအောက်ချုပ်မှုအောက်မှာထားဖို့အင်အားသုံးကောင်းသုံးမယ်လို့ပြောဆိုထားတာကိုလည်းတရုတ်နိုင်ငံကအခုချိန်ထိပြန်လည်ရုပ်သိမ်းထားတာမရှိပါဘူး။တိုင်ဝမ်ရေးဟာအမေရိကန်နဲ့ဆက်ဆံရေးမှာအတိမ်းအဆောင်မခံနိုင်ဆုံးအရေးအကြီးဆုံးကိစ္စတစ်ခုဖြစ်ကြောင်းလည်းတရုတ်နိုင်ငံကပြောဆိုထားသလိုတိုင်ဝမ်သမားတွေကိုအမေရိကန်မှာခီးတောက်နားတဲ့အတွက်လည်းအမြဲလိုအမေရိကန်ကိုကန့်ကွက်လို့ရှိပါတယ်။တိုင်ဝမ်ဆိုရတော့တောင်အမေရိကန်နိုင်ငံတွေကိုသွားနေကြလမ်းကြောင်းအတိုင်းမဟာမိတ်နိုင်ငံကိုသွားမဲ့သမရရဲ့ခီးစဉ်တွေအတွင်းအမေရိကန်မှာခီးတောက်နားမဲ့အကြောင်းမနေ့ကပဲကြေညာထားတာပါ။အမေရိကန်ပြည်တော်စုလော့စ်အိန်ဂျလိစ်နဲ့ဟျူစတန်မြို့တွေမှာခီးတောက်နားမဲ့အကြောင်းတိုင်ဝမ်သမရရုံးကသတင်းထုတ်ပြန်ထားပေမဲ့နေ့ရက်တိကျကိုတော့ပြောဆိုမထားပါဘူး။
မြောက်ကိုရီးယားအနေနဲ့မဆိုင်ဒုံးကျည်သစ်တွေထပ်ထုတ်နေတာကိုအမေရိကန်ထောက်လှမ်ရေးဂျူတူပုံရိပ်တွေမှာလာပေါ်နေတယ်လို့ Washington Post သတင်းစာကြီးကဖွင့်ချလိုက်ပါတယ်။အမေရိကန်ထောက်လှမ်ရာရှိတွေကဒီဒုံးကျည်သစ်ထုတ်လွှင့်မှုတွေကိုဆန်နမ်ဒွန်စမ်းသက်သုတေသနဆက်ယုံကြီးမှာဆက်လုပ်နေချိန်မှာနိုင်ငံအနောက်မြောက်ပိုင်းကဆိုဟေးဂျူတူလွှတ်တင်စခန်းမှာတော့စမ်းသက်လွှတ်တင်စဉ်ကိုအလို့သမားတွေကဖျက်ဆီးနေတာတွေ့နေရတယ်လို့ Washington Post သတင်းစာကိုဖွင့်ပြောခဲ့ပါတယ်။ဒါပေမဲ့ဒီဒုံးကျည်ဆိုင်ရာကျွမ်းကျင်သူတွေနဲ့သုံးသက်သူအများပြားကတော့အခုလိုဆိုရေးစခန်းမှာဖြတ်စည်းနေတာကအပြာကောင်းကိုလုံနေတာသာဖြစ်ပြီးဒီဂျိုတုစမ်းသက်လွှတ်တင်စဉ်ကလာပိုင်းအတွင်းလွယ်လွယ်လေးပြန်ဆောက်လို့ရတယ်လို့ထောက်ပြနေကြပါတယ်။ပြီးခဲ့တဲ့လတုန်းကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူထိပ်သီးတွေ့ဆုံပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းကနျူကလ িয়ার အကုန်အစင်ဖြတ်သိမ်းရေးလုပ်ပေးဖို့သဘောတူခဲ့ပေမဲ့ဒီသဘောတူစာချုပ်လက်မှတ်ထိုးရမှာတော့ဘယ်အချိန်မှဘလို့ဖြတ်သိမ်းပေးမယ့်အသေးစိတ်တွေကိုမထည့်သွင်းနိုင်ခဲ့ပါဘူး။ပြခဲ့တဲ့သတင်းပတ်တုန်းကလည်းနိုင်ငံခြားရေးအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo က မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လုပ်ငန်းတွေရပ်တန့်ပေးမယ်လို့ကတိပေးခဲ့ပေမဲ့နျူကလ িয়ার ဘုံးထုတ်တဲ့လောင်စာတွေကိုတော့ဆက်ထုတ်နေတော့မယ်လို့ထုတ်ပြောခဲ့ပါသေးတယ်ခင်ဗျာ
။ဇင်ဘာဝေနိုင်ငံမှာအပြောင်းအလဲတွေဆောင်ကျင်းပေးလိမ့်မယ်လို့အများကမျှော်လင့်ထားတဲ့ရွေးကောက်ပွဲရလဒ်ကိုဇင်ဘာဝေနိုင်ငံသားတွေစောင့်ဆိုင်းနေပါတယ်။နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီလက်အောက်တိုင်းပြည်ကုန်သက်ခါနဲ့စီးပွားရေးကြဆင်းမှုတွေကိုမဲရလဒ်တွေကပြောင်းလဲပေးနိုင်မှုလဲလူလူရမျှော်လင့်နေတာပါ။မနေ့နောက်ပိုင်းမှာမဲရုံတွေပိတ်တဲ့အချိန်ထိကြီးကြီးမားမားပြဿနာမရှိခဲ့ကြောင်းလဲမြို့တော်ဟာရီမှာရှိတဲ့အကဲခတ်တွေကပြောပါတယ်။နိုင်ငံရဲ့နေရာတော်တော်များများရွေးကောက်ပွဲလုပ်ငန်းစဉ်တွေချေချောမောမောဖြစ်ခဲ့ပေမဲ့တချို့နေရာတွေမှာတော့ဖျို့ဖျက်ခြေနေမျိုးတွေရှိခဲ့တဲ့အကြောင်းလဲဥရောပသမဂ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အကြီးအကဲ Emma Broca ပြောဆိုခဲ့တာပါ။မဲယုံတွေပြကတ်နေအချိန်မှာပဲမြို့တော်မှာရှိတဲ့မဲယုံတွေက3ယုံကို VOE ကတွားရောက်လေ့လာခဲ့ရမှာတော့မဲပေးသူရေအတွက်85ရာခိုင်နှုန်းကနေ92ရာခိုင်နှုန်းလောက်ထိများပြားတာကိုလည်းတွေ့ခဲ့ကြရပါတယ်။
ဖိလစ်ပိုင်နိုင်ငံမှာတော့အင်အားဖြင့်ဘုံးတလုံးလုံခြုံရေးကားတဲ့ပောက်ကွဲခဲ့တာကြောင့်စစ်သားတူပြည်သူစင်ကောင်းနဲ့ရွာသားလေးဦးသေဆုံးခဲ့ရတယ်လို့စစ်တပ်ရရှိတွေကဆိုပါတယ်။နိုင်ငံတောင်ပိုင်းမှာလုံခြုံရေးလှည့်စစ်ဆေးနေတဲ့ဒီလုံခြုံရေးကားကိုပြည်သူစစ်တွေကစစ်ဆေးကိန်းမှာစစ်ဆေးဖို့တားလိုက်ပြီးအခုလိုပောက်ကွဲမှုဖြစ်ခဲ့တယ်လို့ရဲတွေကဆိုပါတယ်။ဒါပေမဲ့အသေးစိတ်ဖြစ်ခဲ့ပုံတွေကိုတော့ရဲတွေကမရှင်းပြသေးပဲကားမောင်းတဲ့သူကဘာဖြစ်သွားလဲဆိုတာပါရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီပောက်ကွဲမှုပေါ်ဘယ်သူကမှလည်းသူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောပါဘူး။တကယ်တော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရေးအနေနဲ့အကြီးဆုံးမွတ်စလင်တပုံဖွဲ့နဲ့ပြည်ခဲ့တဲ့ပတ်တုန်းကကိုယ်ပိုင်ဦးချိုရဲ့သဘောတူစာချုပ်တွေလက်မှတ်ထိုးပေးပြီးနိုင်ငံတော်ပိုင်းလုံခြုံရေးမြင့်တင်တဲ့အချိန်မှာအခုလိုပါကမှုဖြစ်ခဲ့တာပါခင်ဗျာ Direct from Washington The
Voice of America The VOA ကိုအောင်လုံးနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်ရေကြီးနေမှုနောက်ဆုံးရချင်းတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံတော်ဝန်ကတိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေရှမ်းမှုတွေဆက်ဖြစ်နေပြီးတော့ရေပြေးဒုက္ခသည်တွေအတွက်ဆွေးနွေးရဆဲချင်းတွေမှာရှိနေပါသေးတယ်မွန်ပြည်နယ်အတွင်းမှာရေပြန့်ကြတာကြောင့်ပိတ်ဆို့ခဲ့တဲ့မော်လမြိုင်ရန်ကုန်ကားလမ်းပြန်ဝင်လာတဲ့ဆိုပေမဲ့လည်းပဲခူးတိုင်းပါဝင်တခြားတိုင်းနယ်ပြည်နယ်တချို့မှာတော့ရေပြေးနောက်ဆက်တွဲအသေးပြောက်တွေရှိနေပါသေးတယ်ရေပြေးကြောင့်လူ၁၁ယောက်ထဲမှာနေတည်ဆုံးခဲ့တယ်လို့အာနာပိုင်တွေကကြေညာခဲ့ပေမဲ့လည်းရေပြေးနောက်ဆက်တွဲမြေပြိုမှုကြောင့်တည်ဆုံးမှုတွေကိုတော့အထက်မတွက်ထားပါဘူးမြန်မာနိုင်ငံတော်ဝန်ရေကြီးရေရှမ်းမှုနောက်ဆုံးရချင်းတွေကို VOA မြန်မာပိုင်းသတင်းတာကိုနိုင်ကိုအင်္ကာသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံဆိုင်နယ်ပြည်နယ်တွင်မိုးသည်သန့်စွာရွာသွန်းခဲ့လို့ရေကြီးနေရာကနေဒီကိရိတ်မှာရေရော့ကျသွားတဲ့အနေအထားမှာရှိနေတာပါသတင်းတာဤတိုင်းဒေသကြီးသတင်းတာဤမြို့တွင်းမှာတော့ရေကျသွားပြီးဆိုပေမဲ့စိုးရင်ရေမှတ်သိရှိနေစေချင်နေကြောင်းရေပေးချောင်2000ဝန်းကျင်ကရှိနေတယ်လို့တိုင်းဒေသလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေက VOA ကိုပြောပါရယ
်ဆိုရင်ရေမှန်အထက်မှာလည်းရှိနေပါလေကြာဒါပေမဲ့အနေရေမှန်24ပေအောက်ကိုတော့ကျသွားတယ်ကိုလုံးလုံးလည်းကျွန်တော်စီမှာ21ပေဝေါ်ကျလောင်းနဲ့ရေတက်နေပါလေဗျအနေဆိုရင်ရေမှန်ကတော့18ပေပါ18ပေကျော်နေတော့ပါပဲခင်ဗျာရေရေးသင့်တဲ့ပြည်သူပေါင်း2000ကျော်လောက်ရှိတယ်အဲ့ထက်မှာပြောင်းရွှေ့တဲ့လူက6000ကျော်ရှိပါလေအဲ့6000ကျော်ကိုကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေပါပြီဗျတပတ်စာဒီခါကျွန်တော်တို့ပို့ပြီးသားဖြစ်ပါလေဗျ
တနင်္လာညမြို့ထဲမှာရေဘေးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားပေမဲ့လည်းရွှေ့ပြောင်းနေထိုင်သူတွေကတော့နေထိုင်ကြပြီးအများစုကတော့နေဆက်ရာဆွေမျိုးသားချင်းအိမ်တွေနဲ့ဘုံကြီးကျောင်းတွေမှာနေထိုင်ကြတာများတယ်လို့သူကဆိုပါတယ်တနင်္လာညမြို့ထဲရေကြီးမှုကြောင့်လူတူးသေဆုံးခဲ့ပြီးအိမ်ခြေထိခိုက်မှုကတော့အသိမပြုနိုင်သေးဘူးလို့ဦးရဲမြင့်စွေကဆက်ပြောပါတယ
်ဒီကြရင်ဒီအယောက်မှာကျွန်တော်တို့ဒီအကြောက်တွေဖြူလို့ရအောင်လို့ကြောက်မို့လားတိုက်တဲ့လေဒီစီနဲ့မြုပ်ပြီးတော့လူတူးသေသွားတယ်ဗျ
မနေ့ကမိုးသည်သန့်စွာရွာသွန်းပြီးမြေပြိုကျမှုကြောင့်ကော့တောင်မြို့နယ်ထဲကပလုံသွုံသွုံကျေးရွာမှာလူ9ဦးသေဆုံးပြီးထိခိုက်ဒဏ်ရာတချို့ရရှိခဲ့တယ်လို့ကော့တောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခင်စောကပြောပါတယ
်ပလုံသွုံသွုံကျေးရွာမှာအင်းဒီကတောင်ပြင်မှာသူ့ဆက်သွားတာမိုးရွာကတောင်ပြိုတဲ့ခါကျတော့လူ9ယောက်သေတယ်လို့ပြောတယ်ပြောက်ဒဏ်ရာရတယ
်မွန်ပြည်နယ်အတွင်းမှာတော့တရက်ပိုင်းမှာရေပြန်ကျသွားတဲ့အတွက်လေရက်သာပိတ်ပင်ထားရတဲ့ရန်ကုန်မော်လမြိုင်ကလန်ပွင့်သွားတယ်လို့ရေဘေးရှောင်တွေနေရာစတင်ပြန်နေကြပြီလို့မွန်ပြည်နယ်အစိုးရစီမံကိန်းဗန္ဒာရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးဝနကျော်ကပြောပါတယ
်။နေရာဟိုနှစ်လကျော်လောက်အစားပွင့်တော့ရေဘေးရှောင်တွေအခြေအနေရတော့ကယ်ဆယ်ရေးစခန်းတွေရနေပြီးတော့အဲဟိုပြန်နေကြပြီပေါ့နော်
။မွန်ပြည်နယ်အတွင်းမှာရေမြို့နယ်၊ကြံမြောမြို့နယ်၊သထုံမြို့နယ်ဘက်မှာရေကြီးမှုတွေရှိနေတယ်လို့ဘီလင်းမြို့မှာတော့အဆိုးအဝါဆုံးရေကြီးမှုဖြစ်ပွားလာခဲ့တာပါ။ရေကြီးမှုအများဆုံးဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးရွှေကျင်မြို့နယ်မှာတော့ရေကျသွားပြီးဆိုပေမဲ့ရေဘေးဒုက္ခသည်တွေရှိနေစေလို့တိုင်းဒေသကြီးလှုပ်တော်ကူဆယ်လဲဦးဝင်းမြင့်ကပြောပါတယ
်ဒီရေတွေတစ်ပတ်ရေညံပြီးချွေကြောက်လို့မရဘူးချွေကျင်မြို့နယ်ကအင်အားစုပေါင်းက9,499ရေတွေတစ်ပတ်ရေဒီမှာစကားချတော့900
ပဲခူးတိုင်းဒေသကြီးမှာဆိုရင်ရွှေကျင်ကြောက်ကြီးမိုးညိုအုတ်သွင်းတောင်ငူတွေဘက်မှာလည်းရေကြီးမှုဖြစ်ပွားနေပါတယ်ပြီးခဲ့တဲ့28ရက်နေ့တုန်းကရွှေကျင်မြို့နယ်ကမတောက်ဆဲရေဖောက်ချလိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေမြင့်တက်လာနေတာပါ ကရင်ပြည်နယ်တွင်းမှာရေနှဲငယ်ကျသွားတယ်ဆိုပေမဲ့မိုးရွာနေစဲအခြေအနေကြောင့်ရေဘေးရှောင်ပြည်သူတွေနေရမပြနိုင်သေးဘူးလို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းသိန်ဝင်းကပြောပါတယ
်6လမှာတော့ရေကျသွားတယ်လမ်းချုံနေနေပေါ်လာတယ်ဒါပေမဲ့ဒီလေးတော့ဆိုတော့အိမ်ပြန်လို့မရသေးဘူးသူတို့အိမ်ကမြုပ်လုံးမရှိသေးဘူးကျွန်တော်တို့ကရင်ပြည်နယ်မှာရေဘေးစခန်း64ခုဖွင့်ထားတာလူဦးရေ2000ကျော်ပေါ့မြို့နယ်လိုက်စခန်းတွေကတော့လိုင်းပွဲမြို့နယ်မှာ29ခုဖွင့်ထားတာကော့ကရိတ်မြို့နယ်မှာက4ခုပဲဖွင့်ထားတာမြောက်ရီမြို့နယ်မှာ1ခုဖားပေါ်မြို့နယ်မှာ17ခုပအံမြို့နယ်မှာ18ခုလူဦးရေအလုံးနောက်ဆုံး3135ဦ
းစူလိုင်လ26ရက်နေ့ကနေဒီကနေ့အထိတိုင်းနယ်ပြည်နယ်၅ခုမှာရေဘေးအန္တရာယ်ကြုံတွေ့နေရတာနဲ့ဆက်လင်းလို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာမင်းတိန်ကအခုလိုပြောပါတယ
်လက်ရှိကတော့တိုင်းဒေသကြီးပြည်နယ်၅ခုမှာရေဘေးဆက်ဖြစ်နေကြတာပေါ့ဗျာအများဆုံးတော့ပဲခူးတိုင်းပေါ့ပြီးရင်တော့ကရင်ပြည်နယ်၊မွန်ပြည်နယ်၊တနင်္သာရီနယ်မကွေးပေါ့လက်ရှိတော့ဖြစ်နေပါတယ်ဆိုအလုံးပေါင်းလိုက်ရင်တော့တသိန်းနဲ့တထောင်ကျော်လောက်ကဒါ distribution စခန်းတွေကိုခဏသွားနေရတယ်စခန်းစုစုပေါင်း280ကျော်ရှိပါတယ်ဗျရေကြီးတဲ့အချိန်မှာမော်တော်ဆိုင်အက်ဆီဒင့်ဖြစ်တာလေးတွေကြောင့်မလို့အသက်ဆုံးရှုံးတာတော့7ယောက်ရှိပါတယ
်ရေကြီးမြေပြူမှုကြောင့်တေဆုံးသူစီးရင်ကတော့ရေဘေးကြောင့်တေဆုံးသူစီးရင်တဲ့အကျုံးမဝင်ဘူးလို့ဒေါက်တာမင်းသိန်းကဆိုပါတယ်တိုင်းနယ်ပြည်နယ်၅ခုတွင်ရေဘေးဒုက္ခသည်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချစားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်နယ်တိုင်းအစိုးရတို့ကနေအကူအညီဆောင်ရွက်ပေးနေတယ်လို့လည်းဒေါက်တာမင်းသိန်းကဆိုပါတယ်အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအနေနဲ့ကရင်ပြည်နယ်ဖအံမြောက်သည်ဘကိုးမြို့နယ်ရွှေကြည်မြို့နယ်နဲ့မတောင်မြို့အပါအဝင်မြေကမ်းနားတွေနဲ့မြေနှိပ်ပိုင်းနေထိုင်ကြသူတွေအနေနဲ့မြေကြီးကြီးမှုအန္တရာယ်ကနေကင်းလွတ်ရာကိုရှောင်ရှားကြဖို့နဲ့တောင်ငူမြို့နယ်နဲ့ဘီလင်းမြို့နယ်တွင်ရှိမြေကမ်းနီးနဲ့မြေနှိပ်ပိုင်းနေထိုင်သူတွေအနေနဲ့အထူးသတိပြုနေထိုင်ကြဖို့ဇူလိုင်လ29ရက်စွဲနဲ့သတိပေးကြေညာချက်ထုတ်ပြန်ထားပါတယ်ဇူလိုင်လ26ရက်နေ့ကစပြီးမိုးဆက်မပြတ်ရွာတွင်းမှုတောင်ကျချောင်းရီစီးဆင်းလာမှုပင်လယ်ရေတည်ရေတက်လာမှုနဲ့ကြုံကြနေတာကြောင့်မြန်မာနိုင်ငံအောက်ပိုင်းဒေသမှာနှစ်90ကျော်သွင်းမကြုံစုဘူးရေကြီးမှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့အာရှဒေသမှာအမေရိကန်ကုန်သွယ်ရေးသတင်းကိုတင်ဆက်ပေးကြပါတယ်။အမေရိကန်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေအာရှဒေသမှာတိုးချဲ့ဆောင်ရွက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံပါဝင်တဲ့ Indo-Pacific ဒေသအတွင်းအမေရိကန်ဘက်ကစီးပွားရေးအရာပုံပြီးတော့ရင်းနှီးမြှုပ်နှံဆောင်ရွက်ဖို့ပြောဆိုထားပေမဲ့လည်းမြန်မာနိုင်ငံအနေထားရတော့အမေရိကန်ရင်းနှီးမြှုပ်နှံမှုတွေပိုးပြီးတော့ဝင်ရောက်လာနိုင်ဖို့အခြေအနေမရှိသေးတဲ့အကြောင်းမြန်မာစီးပွားရေးအတိုင်းဝိုင်းကသုံးသပ်ကြပါတယ်။မဲတကီထိုက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
Indo-Pacific ဒေသအတွင်းအမေရိကန်ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်ဆောင်ရွက်မှုနဲ့အတူဒေသရင်းပွင့်လင်းလွတ်လပ်မှုကိုရည်ရွယ်တဲ့အမေရိကန်ရဲ့မျှော်မှန်းချက်ကိုနိုင်ငံခြားရေးဝန်ကြီးကထုတ်ဖော်ပြောဆိုလိုက်ပါတယ်။အာရှဒေသကိုအလားအလာရှိတဲ့မဟာဗျူဟာမြောက်ကုန်သွယ်ရေးမိဖက်တွေအဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကအခိုင်အမာပြောဆိုလိုက်ပြီးအမေရိကန်တို့အနေနဲ့စိုးမိုးချေလှယ်ဖို့မဟုတ်ဘဲမိဖက်တွေအဖြစ်ပဲလိုလားတယ်ဆိုတာကိုလည်းပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံတချို့ကိုခီးသွားဖို့ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမနေ့တင်းလာနေတုန်းကအမေရိကန်ကုန်သည်ကြီးများအသင်းမှပြောကြားတဲ့မိန့်ခွန်းမှာတော့အခုလိုထည့်သွင်းပြောဆိုခဲ့ပါတယ
် It is clearly in America's strategic interest to deepen engagement in the region.More than 1/3 of the global population is
အမေရိကန်ရဲ့မဟာဗျူဟာရဒေသတွင်းမှာပိုပြီးထိတွေ့ဆက်ဆံဖို့ဖြစ်ပါတယ်ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံကျော်ကအဲ့ဒီဒေသတွင်းမှာရှိပါတယ်တရုတ်ဂျပန်အိန္ဒိယအမေရိကန်တို့လိုကမ္ဘာစီးပွားရေးအင်အားအကြီးဆုံး6နိုင်ငံမှာ4နိုင်ငံကအင်ဒိုပစိဖိတ်ဒေသတွေမှာရှိပါတယ်။နောက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအတိုင်းဝိုင်းတွေက10နိုင်ငံဟာဆိုရင်လေကမ္ဘာပေါ်မှာစီးပွားရေးဖွံ့ဖြိုးမှုအများဆုံးဖြစ်ပြီးအမေရိကန်ထုတ်ကုန်တွေရဲ့အဓိကဝယ်လက်လည်းဖြစ်ပါတယ်။အမေရိကန်ပြည်သူတွေအတွက်စီးပွားရေးအကျိုးအမြတ်တွေရဖို့တေချာနေတာကြောင့်တမနာထွန့်အနေနဲ့ဒီအခွင့်အရေးကိုအစွမ်းကုန်အသုံးချမှာပါ။
အမေရိကန်ရဲ့ Indo-Pacific အရေးမျှော်မှန်းချက်ထဲမှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကတကယ့်ကိုအရေးပါကြောင်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမင်ဂိုမှာထည့်သွင်းပြောဆိုပါတယ်။ Indo-Pacific ဒေသတွင်းအမေရိကန်စီးပွားရေးဂရိကဝတ်အတွေ့ကနဦးရန်ပုံငွေအဖြစ်အမေရိကန်ဒေါ်လာ133သန်းပေးရမယ်အကြောင်းလဲမနေ့တနင်္လာနေ့မှာဝန်ကြီးကကြေညာပါတယ်။ကန္ဓာ၃ရက်ပါမဲ့ဒီအစီအစဉ်ထဲမှာအရှိတောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေအတွေ့နည်းပညာစွန့်အင်နဲ့အခြေခံအဆောက်အုံတိစောက်ရေးတို့အတွေ့ရန်ပုံငွေလည်းပါဝင်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းအမေရိကန်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဆောင်ရွက်ဖို့ပိုင်ဖြတ်ထားတာမှာ မြန်မာနိုင်ငံတွင်အမေရိကန်ယင်းနှိမ့်နှံမှုတွေတိုးတက်လာဖို့အလားအလာရှိသလားဆိုတဲ့အပေါ်မှာတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကအခုလိုသုံးသပ်ပါတယ
်။နားလာတော့ကျွန်တော်မြင်တာတော့ဒါဟိုအမေရိကန်အစိုးရရဲ့ပေါ်တဲ့စီးပွားမှုတွေလားပေါ့နော်။သူကအနေနဲ့ဒီယင်းနှိမ့်နှံမှုတွေကိုတွန်းအားပေးမယ်ဆိုတော့လည်းကောင်းတာပေါ့။ဒါပေမဲ့ကျွန်တော်တို့ကဒီနောက်ပိုင်းမှာဒီရခိုင်ရေးခင်းဖြစ်ပြီးတဲ့နောက်ပိုင်းရခိုင်ရေးဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ဒါအမေရိကန်အစိုးရကိုကျွန်တော် EU နိုင်ငံကြီးရဲ့ဒီနေ့မှလည်းမှုအရောလေစိတ်ဝင်စားမှုလျှော့ကြလာကျွန်တော်တို့ကတော့ဒါအမေရိကန်ထွက်ကုန်တွေကိုကျွန်တော်တို့သဘောကျတာလေဒီမှာကားဆိုကျွန်တော်တို့ဒီမှာ Ford ကားတော့ကျွန်တော်တို့လက်ရှိအဲဒီဘဝမှာတော့ထုတ်လုပ်နေရရှိတာပေါ့နော်အဲကျွန်တော်တို့ကသဘောကျပါတယ
်ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်ပြည်ပခါကြောင့် Rohingya Muslim တိမ့်နေချီပြီး Bangladesh ဘက်ထွက်ပြေးရတဲ့ကိစ္စကိုမဖြေရှင်းနိုင်သေးတဲ့အခြေအနေမှာမြန်မာနိုင်ငံတွင်ခရီးသွားလုပ်ငန်းနောက်နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေအပေါ်သက်ရောက်မှုရှိနေတာပါမြန်မာအစိုးရဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လို့ကတိပြုထားပေမဲ့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်သင့်မခံသလိုကုလသမဂ္ဂရဲ့အချက်လက်ရှာအဖွဲ့ကုလအထူးကိုယ်စားလှယ်တို့ကိုလည်းပြည်ဝင်ခွင့်ပိတ်ပင်ထားစေဖြစ်ပါတယ်
မန္တလေးထိုင်တင်ဆက်ပြထားဖြစ်ပါတယ်ခုတစ်ခါမှာတော့ရခိုင်ပြည်ပခအတွင်းလူခွင့်ချိုးဖောက်မှုကိုစုံစမ်းမဲ့ကော်မရှင်အကြောင်းကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့ဩဂတ်စ်လတုန်းကရခိုင်ပြည်နယ်မှာ ARSA ကျန်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဖြစ်ပွားလာခဲ့တဲ့ပြည်ပခအတွင်းလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဖွဲ့ဝင်၄ဦးပါတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်တစ်ရပ်ကိုဇူလိုင်လ30ရက်နေ့မှာဖွဲ့စည်းလိုက်တဲ့အကြောင်းသမ္မတရုံးကကြေညာထားပါတယ်ကုလသမဂ္ဂမှာတာဝန်ထမ်းဆောင်ခဲ့တဲ့ပြည်ရင်းပြည်ပါကဝိုင်းရေးပုဂ္ဂိုလ်တွေဥပဒေပညာရှင်တွေနဲ့ဖွဲ့စည်းလိုက်တာကြောင့်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်ထနာအတွက်ကောင်းကောင်းမွန်မွန်ဖြည့်ရှင်းနိုင်မယ်လို့သုံးသပ်သူတွေရှိနေသလိုအာဏာရှိနေတဲ့စစ်တပ်ကပူးပေါင်းဆောင်ရွက်မှုမလုပ်ဖ ೇನೆ လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရှိနိုင်မှာမလားဆိုပြီးတော့တန်တရားထားသူတွေလည်းရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတောက်အမတ်မီခါကပြပြပေးပါလိမ့်မယ်
။ရခိုင်ပြည်နယ်တွင်ပြန်လည်တင့်မြက်ရေးတည်ငြိမ်အေဂျင်စီနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစည်းအဝေးတစ်ရက်အနေနဲ့အဖွဲ့ဝင်၄ဦးပါလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမြမအစိုးရကဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီကော်မရှင်ဟာ ARSA အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်ကြောင်းဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှဖြစ်ပြီးဒီကော်မရှင်ကိုပြည်တွင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကျွမ်းကျင်သူတွေကပံ့ပိုးကူညီသွားမယ်လို့သမ္မတရုံးကြေညာချက်မှဖော်ပြထားပါတယ်။ကော်မရှင်နဲ့ပတ်သက်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့နိုင်ငံတကာဘက်ကတပ်မတော်ကိုလူခွင့်ရေးချိုးပေါက်တဲ့လှုပ်ဆောင်မှုတွေနဲ့နည်းမြေရှင်းလင်းခဲ့တယ်လို့စွပ်စွဲနေတာမို့တပ်မတော်ဘက်ကဘလို့ပူးပေါင်းဆောင်ရွက်တယ်လဲဆိုတာကိုစောင့်ကြည့်ရမယ်လို့သူကဆိုပါတယ
်ဒီကော်မရှင်ရဲ့ခေါင်းစဉ်က ARS ရဲ့အကြမ်းဖက်ပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အကြမ်းဖက်မှုတွေပေါ့နော်အဲလူခွင့်ရေးချိုးပေါက်မှုတွေသူတို့ပြောနေတဲ့အဲလူမျိုးတွေတပ်ဖြတ်မှုတွေမတိမ်းမှုတွေစသဖြင့်ပေါ့အဲဒီလှုပ်ရွတ်တွေကိုစစ်ဆေးမယ်ဆိုတော့အနည်းအားဖြင့်ပြောရရင်တော့တက်ကိုစစ်စစ်မယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်။ပြီးတော့တက်ကတကယ်တမ်းတော့စစ်စစ်ခံမှမလား။အဲ့တော့တကယ်တမ်းထိတ်ထိတ်တိုးလာတဲ့အခါမှာတက်နဲ့ဘလို့ပြန်ပြီးတော့တုံ့ပြန်မလဲဆိုတော့ကျွန်တော်စောင့်ကြည့်ရမယ်။အဲဆိုရင်ကြာလဲကောင်းတယ်ပေါ့။အဲ့တော့ဒီကော်မရှင်ကနိုင်ငံတကာရဲ့ဖိအားကိုရော့ချသွားအောင်လို့နော်လုပ်တယ်ကျွန်တော်မြင်တယ
်။အရင်ရခိုင်ပြည်နယ်ရင်းစုံစမ်းရေးအဖွဲ့ဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတွေကိုစစ်ဖက်နဲ့ရဲဘက်ကအပြည့်အဝပူးပေါင်းမှုမရှိပဲစုံစမ်းစစ်ဆေးသူတွေတွားကျင်တဲ့နေရာအလုံးတွားခွင့်မရခဲ့တာတွေရှိတာမို့ဒီတစ်ခေါက်မှလည်းစုံစမ်းစစ်ဆေးမှုကထိရောက်ပါမလားလို့မေးခွန်းတွေထွက်ပေါ်နေတာလည်းရှိပါတယ်ဒီလိုစုံစမ်းစစ်ဆေးဖို့အဖွဲ့မဖွဲ့ခင်မှာရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံနဲ့ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်ထိတ်သီးတွဲဆုံဆွေးနွေးမှုတွေလုပ်ခဲ့တာရှိပါတယ်ဒီတွဲဆုံမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိခဲ့ပေမဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ကိစ္စကိုထဲ့သွင်းဆွေးနွေးခဲ့တာမျိုးရှိနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပြီးတစုံတရာသဘောတူညီချက်ရထားတာမို့တမရော်ဘက်ကကော်မရှင်ဘက်ကစုံစမ်းစစ်ဆေးနိုင်ွယ်ရှိတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဘလောက်ထိအောင်မြင်မလဲဆိုတာနဲ့ပတ်သက်လို့ဝိုင်းရင်သတင်းစာဆရာဦးစီသူအောင်မြင်ကတော့
အရင်လုံးကကြားတဲ့ခါကျတော့ဟိုဒါကသိပြီးတော့မှဟိုမတွေ့ရမထိရဒီလိုအခြေအနေမျိုးဖြစ်တာကိုအခုကျတော့သူတို့ကဒါနိုင်ငံကမှာဒီအလုပ်တွေလုပ်ဖူးတဲ့လူတွေဖြစ်တဲ့ခါကျတော့သူတို့မှနီးနာတွေရှိမယ်အထောက်ကူနဲ့ဘယ်လိုနီးနဲ့လုပ်ရမလဲဆိုတဲ့ဟာတွေရှိမယ်အဲ့လိုမျိုးမင်းရဲ့စုံစမ်းမှုတွေလုပ်တဲ့အခါအဲတစ်ဖက်ကမင်းရဲ့စုံစမ်းခံရသူတွေပေါ့နော်အဲ့ဒါကတော့အကုန်လုံးပါနိုင်တာပဲဖက်ဒီပီပါနိုင်တာပဲကိုစင်နေဘက်ကလည်းပါနိုင်တယ်တစ်ဖက်ကတပ်မတော်တို့ရဲတပ်ဖွဲ့တို့နောက်အုပ်ချုပ်ရေးပိုင်းဆိုင်ရာတို့အားလုံးပါနိုင်တာပဲအဲ့တော့ပါတဲ့အဖွဲ့အစည်းတွေကဟိုပူးပေါင်းဆောင်ရွက်မှုရှိမယ်ဆိုရင်တော့ ဒါသူတို့လုပ်ငန်းစဉ်အောင်မြင်နိုင်တာပေါ့
နိုင်ငံရေးလေလာတုံသက်သူဒေါက်တာခင်မောင်ညိုကတော့လက်ရှိဖွဲ့လိုက်တဲ့ကော်မရှင်မှာပြည်ပဥပဒေကျွမ်းကျင်သူတွေပါဝင်တယ်လို့ပြည်ရင်းဥပဒေရေးရာကျွမ်းကျင်သူတွေပါထည့်သွင်းဖွဲ့ဖို့လိုအပ်နေတယ်လို့ထောက်ပြခဲ့ပြီးဒီဖွဲ့ဖွဲ့တာနဲ့ပတ်သက်လို့သူက
ဆက်ပြီးတော့သူဘာမှအများကြီးမလုပ်နိုင်တာမဟုတ်ဘူးအဖွဲ့အစည်းတစ်ခုဖြစ်အောင်လောက်ပဲဟိုနာမည်ရှိအောင်လောက်ပဲရှိသွားမယ်လို့ကျွန်တော်ထင်တာပေါ့အဲ့တော့သူတို့ဘယ်လိုဆက်လုပ်မယ်ဆိုတဲ့ဟာလေးတော့ကျွန်တော်ဆက်ကြည့်တာပေါ့အလို့ရအောင်လန်ခတ်တဲ့ကိစ္စဖြစ်နေတာပေါ့အဲဆိုတော့ဆစ်ဆင်းမှုပြတာအကောင်းဘက်ကိုဥတည်တယ်လို့တော့ပြောလို့ရပါတယ
်မကြသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကလည်းရခိုင်ပြည်နယ်ရင်းလူ့အခွင့်အရေးချိုးဖောက်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူနိုင်ဖို့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလွတ်လပ်စွာစုံစမ်းစစ်ဆေးခွင့်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တာတွေရှိခဲ့ပြီးအခုဒီကော်မရှင်ကဘလောက်ထိစုံစမ်းစစ်ဆေးနိုင်မလဲဆိုတော့ကိုနိုင်ငံတကာကကိုပြည်တွင်းကပါစောင့်ကြည့်လည်းရှိပါတယ်ရှင်
မမိခသတင်းပေးပို့ထားတာပါမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးမှာတော့အခုတခါနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ရုရှားနိုင်ငံမှာအစိုးရကပင်စင်ယူနိုက်တဲ့အသက်အရွယ်ကိုအမျိုးသမီးတွေအတွက်အသက်55နှစ်ထားရကနေအခု63နှစ်အမျိုးသားတွေကိုတော့အသက်60ကနေအခုအသက်65နှစ်အထိတိုးမြင့်ဖို့စီစဉ်နေတာကိုလက်မခံကြတဲ့ပြည်သူတွေကထောင်နဲ့ချီးပြီးတော့ပြည်ခေတ်တွေနေတဲ့ကရုရှားမျိုးကြီးတွေမှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲရုရှားပြည်သူတွေကမှသမ္မတပူတင်ကိုစိတ်ပြက်လာသူတွေတိုးလာနေတယ်လို့သမ္မတပူတင်ရဲ့ဥဆောင်မှုကြောင့်ရုရှားနိုင်ငံကပိုးပြီးတော့ခိုင်မာအားကောင်းလာတယ်လို့ယူဆကြသူတွေလည်းရှိပါတယ်။စာတီစာဟုတ်စ်ပေးပို့တဲ့သတင်းကိုမက်ခီဘီထွေးကတင်ဆက်ထားပါတယ်။
ကွန်မြူနစ်ပါတီကုံသွေးရေးတမကတွေနဲ့လက်ဝဲရင်းအဖွဲ့တွေစီစဉ်ကျင်းပတဲ့မော်စကိုမြို့လေကတနင်္ဂနွေနေ့ဆန္ဒပြပွဲမှာလူတစ်သောင်းကျော်ပါဝင်ခဲ့ပါတယ်။ပင်စင်အသက်အရွယ်ပြောင်းလဲတတ်မှတ်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့လူလူစုဝေးပွဲကျင်းပတဲ့တစ်ချိန်တည်းမှာပဲသမ္မတပူတင်ပေါ်မကျေနပ်မှုတွေကိုဆန္ဒပြသူတွေထုတ်ဖော်ခဲ့ကြတာပါ
။အခုကျွန်တော်တို့နိုင်ငံမှာဖြစ်ပျက်နေတာတွေအစိုးရနဲ့ပူတင်လုံနေတာတွေကမှန်မှန်ဘူးလို့ထင်ပါတယ်။
ဆန္ဒပြပွဲမှာပါဝင်တဲ့မော်စကိုမြို့ကန်တူပြောသွားတာပါမစ္စတာပူတင်ရဲ့အဓိကအတိုက်အခံတက်ကြွလှုပ်ရှားသူအလက်ဆီနေဗန်နီလည်းဒီဆန္ဒပြပွဲမှာပါဝင်ခဲ့ပါတယ
်တမန်တော်တိုက်တဲ့ပုံစံမျိုးမို့သလိုအကျင့်ပြချစားမှုဆိုတာတည်းလည်းပိုးပါတယ်ရူဘန်ငွေထောင်ပေါင်းကြီးတချို့ဆိုရင်တန်းနဲ့ချီပြီးတော့ကိုမတရားသဖြင့်လူယူခံနေရတာပါ
ဒါပေမဲ့တချို့ကလည်း1980ပြည်လုံးနှစ်တွေအတွင်းရုရှားအနာကျဆင်းပြီးဆိုဗီယက်ပြည်ထောင်စုပြိုကွဲသွားရပြီးတဲ့နောက်ပိုင်းမစ္စတာပူတင်ရဲ့ဦးဆောင်မှုကြောင့်ရုရှားဟာကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်ပြန်လည်ရပ်တည်နိုင်ခဲ့တာလို့ဆိုပြီးဂုဏ်ယူကြပါတယ်။တနင်္ဂနွေနေ့ကစိန့်ပီတာစဘတ်မြို့မှာကျင်းပတဲ့ရေတက်မတော်နေ့ကိုတက်ရောက်ခဲ့တဲ့သမ္မတကလည်းအခုလိုပြောဆိုခဲ့ပါတယ
်။ရုရှားရေတက်ဟာနိုင်ငံရဲ့ကာကွယ်ရေးတာဝန်တွေကိုအောင်မြင်မြင်ဆောင်နေပါတယ်။နိုင်ငံတကာအကြမ်းဖက်မှုတွေကိုချိန်မုန်းတဲ့နေရာမှာထိထိရောက်ပါဝင်ပြီးတော့အခြားနိုင်ငံတွေနဲ့ဒန်းတူမဟာဗျူဟာကြကြအဓိကခံကဏ္ဍကနေပြီးတော့ပါဝင်ဆောင်နေပါတယ
်။ရေတက်မတော်နေ့ချီတက်ပွဲမှာပါဝင်ဆင်နွှဲဖို့နိုင်ငံတော်ဝန်ကရုရှားပြည်သူအများအပြားစိန့်ပီတာစဘတ်မြို့ကိုချီတက်ခဲ့ကြတာပါ
။ကဒယာဗီဆိုကရဘလီ
ကျွန်တော်တို့ရဲ့သင်းမောတွေလေနွေလှုပ်ရှားနေတာကိုတွေ့ရတော့ဂုံယူဝင်ကြွားစိတ်နဲ့အတူပျော်ရွှင်ရပါတယ
်။ကျမတို့ရဲ့စစ်တပ်တဖန်အားကောင်းလာတဲ့အတွက်အယံပျော်ပါတယ်။လေတက်ဆိုရင်လည်းမယုံနိုင်လောက်အောင်အယံကိုတအံ့တော်ဖြစ်စေပါတယ်
။ချီတက်ပွဲတက်ရောက်လာသူတို့ပြောသွားတာပါ။အတိုက်ခံတက်ကြွလှုပ်ရှားသူတွေကတော့ပုံမလွတ်လပ်ပြီးတရားမျှတတဲ့ရုရှားနိုင်ငံဖြစ်လာဖို့အတွက်သူတို့ရဲ့လှုပ်ရှားမှုတွေကိုဆက်လုပ်သွားမယ်လို့ပြောကြပါတယ
်။2017ခုနှစ်တုန်းကအလားတူလှုပ်ရှားမှုတွေမှာကျမပါခဲ့ပါတယ်။ပူတင်ကတော့ကျမတို့မဖယ်ရှားနိုင်ခဲ့ကြပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲဘွဲရပညာတတ်ဖြစ်လာကြတဲ့သူတွေအများအပြားကလွတ်လပ်တဲ့နိုင်ငံရေးသမားတွေဖြစ်လာကြသလိုဒီလှုပ်ရှားမှုကိုဆက်လုပ်သွားဖို့ကြိုးစားနေကြပါတယ်
။မစ္စတာပူတင်ရဲ့အဓိကအတိုက်ခံနံပါတ်ကြီးဟာအချင်းပြေချစားမှုနဲ့အပြည့်ရှိတယ်လို့ဆိုပြီး2018သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ခံခဲ့ရတာပါ။နေဗန်နီကတော့ပူတင်ဆိုရကသူရွေးကောက်ပွဲမဝင်နိုင်အောင်နိုင်ငံရေးအရာတမင်အကွက်ဆင်ခဲ့တာလို့ဆိုပါတယ်။တခြားလွတ်လပ်တဲ့လေလာသုံးသက်သူတွေကလည်းပြီးခဲ့တဲ့ရွေးကောက်ပွဲဟာအာဏာရပါတီကိုအသာစီးရအောင်လုပ်ထားပြီးတော့နိုင်ငံရေးအရာအကန့်အသတ်တွေနဲ့ရှင်ပြိုင်ရတဲ့ရွေးကောက်ပွဲဖြစ်တာမို့မဲဆန္ဒရှင်ပြည်သူတွေအနေနဲ့သူတို့ချက်ရအမှန်တကယ်ရွေးချယ်ခွင့်ရတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ထောက်ပြပြောဆိုကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်။2018ခုနှစ်ဇူလိုင်လ31ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုံးလွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အပြင်အင်္ဂါနေ့ညတိုင်းလူလိုင်းစီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါ။
2016ခုနှစ်မေဂန်သမ္မတယူကော့ဘွဲကာလာဒေါ်နယ်ထရန့်ရဲ့ထိတ်တန့်မဲ့ဆဲစီယုံရေးမှုတွေမိသားစုတွေရုရှားနဲ့တွေ့ဆုံဆွေးနွေးခဲ့တာကိုဒေါ်နယ်ထရန့်ကိုယ်တိုင်ကြိုသိခဲ့ပါတယ်ဆိုပြီးထရန့်ရဲ့ရှင်းနေအောင်ကပြောလိုက်တဲ့အတွက်ရုရှားနဲ့စစ်ဘက်မှုစုံစမ်းရေးမှာစိတ်ဝင်စားစရာသတင်းတစ်ပုဒ်ထပ်ဖြစ်ခဲ့ရပါတယ်ဒီမိုကရက်တစ်ပါတီသမ္မတအလောင်းဟီလာရီကလင်တန်ကိုထိခိုက်အောင်ထိုးနှက်မဲ့အကြောင်းအရာတွေရုရှားဘက်ကပေးခဲ့တယ်လို့ဆိုပါတယ်ဒေါ်နယ်ထရန့်ကိုဥပဒေအရအဓိကကြိုးဆောင်ပေးခဲ့သူလို့နှစ်ပေါင်းများစွာသတ်မှတ်ခံခဲ့ရတဲ့ရှင်နေအောင်မိုက်ကယ်ကိုအန်ကပလေးဘွိုင်းမဂ္ဂဇင်းတယုတ်ဆောင်မော်ဒယ်မျိုးသမီးကိုငွေပေးဖို့ကိစ္စထရန့်နဲ့သူ့အကြားဆွေးနွေးခဲ့တဲ့အသံဖန်ထားတာတွေကိုထုတ်ပေါ်လိုက်တဲ့အတွက်ဒီသတင်းကဟိုးလေးတကြော်ကြော်ဖြစ်ခဲ့ပါတယ်ထရန့်ရဲ့ရှင်နေအောင်ကိုအန်ဟာပြည်အောင်စုစိုးရစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်2016ခုနှစ်ရွေးကောက်ပွဲကာလဟီလာရီကလင်တန်ကိုအပုတ်ချဖို့ရုရှားကိုယ်စားလှယ်တချို့နဲ့သမ္မတထရန့်ရဲ့သားနောက်ထရန့်ရဲ့သမက်မက်ဆက်စီယုံရေးမန်နေဂျာတို့ဆွေးနွေးခဲ့တာတွေကိုဒေါ်နယ်ထရန့်ကိုယ်တိုင်ကြိုသိခဲ့တယ်ဆိုပြီးသူကပြောလိုက်တဲ့အတွက်ဒီသတင်းကအမေရိကန်နိုင်ငံရေးလောကမှာဟိုးလေးတကြော်ကြော်ဖြစ်လာခဲ့ပါတယ်။ဒီဆွဆွဲချက်မှန်အတိမပြည့်ရသေးပါဘူး။ထရန့်ကိုယ်တိုင်ကလည်းဆွေးနွေးပွဲနဲ့ပတ်သက်လို့သူမသိပါဘူးဆိုပြီးတခြားလူညင်းလာခဲ့တာပါ။ထရန့်ရဲ့ရှင်းလီရူဒီဂူလီယန်နီကတော့ရှင်းနေအောင်ကိုအန်ကို ABC ရုပ်သံကနေခုလိုဝေဖန်ပြောဆိုပါတယ
်
သူဘာဖြစ်သွားတယ်ဆိုတာကျွန်တော်မသိပါဘူးပြီးခဲ့တဲ့လပိုင်းအထိဒီလိုအလိန်ညာတွေသူမပြောခဲ့ပါဘူးပြီးခဲ့တဲ့လပိုင်းအထိပါသူဟာကို့အမှုတန်နဲ့စကားပြောတာကိုလျှို့ဝှက်အတန်ဖန်ထားတဲ့ရှေ့နေဆိုတာလဲကျွန်တော်မသိခဲ့ပါဘူ
းသမ္မတထရန့်ကိုရင်ကလည်းသူသားဒေါ်နယ်ထရန့်ဂျူနီယာရုရှားနေတဲ့တွေ့ခဲ့တာကိုသူမသိခဲ့တဲ့အကြောင်းတစုံတယောက်ကသူ့အချက်ဒဲဒီကလွန်မြောက်ဖို့အတွက်သတင်းလောက်ကြံဖန်တီးပုံရတဲ့အကြောင်း Twitter ကနေပြန်လဲရေးခဲ့ပါတယ်ဒါပေမဲ့ရုရှားရဲ့ထူးဆုံဆန်းနေတဲ့ရောဘတ်မူလာကတော့စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေပဲဥတည်နေတဲ့ဆိုတာတစုံတရာပြောဆိုတာမရှိသေးပါဘူး။တခြားသူတွေကလည်းဂွင်းဆက်တွေကိုစုံစမ်းသုံးသပ်နေစေဖြစ်ပါတယ်။အော်လွတ်တော်ထော်လိုင်းကော်မတီကထိတ်တန့်ဒီမိုကရက်တစ်အမတ်အာရန်ရှရစ်ကဆိုရင်တကယ်လို့အဲ့ဒီဂျွန်လ9ရက်စီဝေးနဲ့ပတ်သက်ပြီးထရန့်ကြိုသိခဲ့တာအမှန်ဆိုရင်တော့ဒါကအစီအစဉ်တကျလုပ်တဲ့လုပ်ရဖြစ်တဲ့ရုရှားဘက်ကထရန့်ကိုကူညီမယ်ဆိုပြီးကမ်းလှမ်းတယ်။ထရန့်ကရုရှားကူညီကိုယူဖို့သဘောတူခဲ့တယ်တွေ့ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်ပြီးလိန်ညာကိုထရန့်ကညွှန်ကြားခဲ့တယ်လို့ထရန့်ကိုယ်တိုင်သူပါဝင်တဲ့ခန့်ကန်တာကိုဖုံးကွယ်ခဲ့တယ်ဆိုပြီး Twitter ကနေရေးပါတယ်အထက်လွှတ်တော်ထလိုင်းရာကော်မတီ Republican အမတ် James Lankford ကတော့ထရန့်ပါလုပ်ခဲ့တယ်ဆိုတဲ့အတိတ်ကိုအာရုံစိုက်နေတာကတိုင်းပြည်လက်ရှိရင်ဆိုင်နေရတဲ့ NDA တွေနဲ့လမ်းကြောင်းလွှဲနေပြီဆိုပြီး ABC ရုပ်သံကနေအခုလိုပြောပါတယ်
But we also have to be very aware that the Russians are trying to be able to interfere.
Russia ရေကတော့ကျွန်တော်တို့ရွေးကောက်ပွဲကိုရတဲ့ပုံစံနဲ့ဝင်နှောက်ယှက်ဖို့ကြိုးစားမယ်။ကျွန်တော်တို့ဒီမိုကရေစီကိုအားယော့သွားအောင်သတင်းချက်လက်တွေသုံးမယ်ဆိုတာကျွန်တော်တို့သိရပါလိမ့်မယ်။ကျွန်တော်တို့ဘက်ကပိတ်ဆို့တန်းခတ်တာတွေလုပ်ရပါမယ်။အစိုးရအနေနဲ့ချက်ချင်းတုံ့ပြန်ဖို့လိုပါတယ်
။ Russia ရေထူးဆောင်စစ်ဆေးမှုကတော့အရှင်ဒေါ်လေထွက်ရဲ့လူယုံအနီးကပ်ဆောင်ရွက်ခဲ့သူတချို့ပေါ်မှာပြစ်မှုတွေအမျိုးမျိုးနဲ့တရားစွဲဆိုထားပါလေ။သမ္မတဒေါ်လေထွက်အနေနဲ့ရုရှားနဲ့ပေးယူလုပ်ခဲ့တဲ့လုပ်ရည်ရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေမှာတပ်ထားနဲ့နီးစပ်ခဲ့သူတွေသူ့ရှင်းနေအောင်မိုက်ကယ်ကိုဟန်တို့လိုလူတော်တော်များများကအခုဆိုရင်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ယုံကြည်ရကြောင်းပါခင်ဗျာ
ဥ တိန်ထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုခါမှာတော့အားလုံးပဲစောင့်မျှော်နေကြတဲ့အင်္ဂါနေ့ညတိုင်းလိုင်းလိုင်းစီစဉ်အလှည့်ရောက်ပါပြီ။ကုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမူမတ်တင်ကြီးထိုက်တို့တင်ဆက်ပေးထားတဲ့တိုင်းလိုင်းလိုင်းစီစဉ်ကိုနားဆင်ကြအောင်ပါ။
လာပါခင်ဗျာ VOA ဒါရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာတွေကတော့ကျွန်တော်တို့အခုရှစ်လေးလုံးကြီးနှစ်30ပြည့်သွားတဲ့အချိန်မှာဒီမိုကရေစီရေတော်ပုံအတွင်းအသက်ပေးလူသွားခဲ့ကြတိုင်းပြည်အတွက်အသက်ပေးလူသွားခဲ့ကြတဲ့သူတွေရဲ့ဒီမိုကရေစီအိမ်မက်တွေသူတို့မျှော်မှန်းချက်တွေဘယ်လောက်ထိအကောင့်ထဲဖော်နိုင်ပြီလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ဒီအခုကျွန်တော်တို့ဆရာနာရှင်စနစ်ကြဆုံးပြီးတော့ဒီမိုကရေစီအစိုးရရဲ့လို့ပြည်သူကရုပ်ောက်တင်မြှောက်လိုက်တဲ့အစိုးရတရားလည်းပေါ်လာပါပြီ။ဒါပေမဲ့မြန်မာနိုင်ငံမှာနေပေါင်းများစွာအမြင့်တွေလာတဲ့အာနာရှင်စနစ်ကအခုချိန်ထိကျန်နေသေးတာကြောင့်တချို့နေရာတွေမှာလက်ရှိအစိုးရရဲ့ပြောင်းလဲမှုဖော်ဆောင်ရေးလုပ်ငန်းတွေဟာထင်သလောက်ခီးမရောက်ဘူးဖြစ်နေတာတွေလည်းသောရရှင်တွေလည်းကြားသိမြင်တွေ့နေကြရမှာပါ။အဲဒီလိုမအောင်မြင်တာတွေဟာအာနာရှင်စနစ်ရဲ့အငွေအသက်ကြောင့်ကြီးပဲလားဆိုတာတော့ဟုတ်မယ်မထင်ပါဘူး။ဒါပေမဲ့လည်းဆွေးနွေးစရာတွေကတော့အများကြီးရှိပါလိမ့်မယ်။ဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့ဖိတ်ထားတဲ့သူတွေကလည်းရှစ်လေးလုံးရီတော်ဘုံလွန်ခဲ့တဲ့နှစ်30တုန်းကဖြစ်ခဲ့တဲ့ရှစ်လေးလုံးရီတော်ဘုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေဥဆောင်ပါဝင်ခဲ့တဲ့သူတွေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုက်ပေါ်မှာရှိနေတဲ့ဒေါက်တာမန်းမြင့်ဆိုင်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာမန်းမြင့်ဆိုင်ကြားပါလားခင်ဗျကြ
ားပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာမန်းမြင့်ဆိုင်ပြောပါအောင်ခင်ဗျအခုရှစ်လေးလုံးဟာနှစ်30ရှိလာခဲ့ပြီဆိုတော့ဒီမိုကရေစီရေတော်ပုံအတွင်းရှစ်လေးလုံးကာလမှာရောအဲ့ဒီနောက်ဆက်တွဲနေဆက်ဒေသတွေမှာအသက်ပေးခဲ့ကြတဲ့သူတွေလည်းအများပြပါပဲထောင်နဲ့ချီပြီးတော့ဆိုတော့သူတို့ရဲ့အိမ်မက်တွေဟာဘယ်လောက်ထိများအကောင့်တွေဖော်နေပါပြီလဲဆရာလည်းအခုမြန်မာနိုင်ငံထဲမှာရောက်နေတယ်ဆိုတော့ကိုယ်တိုင်မြင်တွေ့နေရမှာပဲလေ
အကောင့်တွေဖော်တဲ့နေရာမှာတော့ကျွန်တော်တို့တိုင်းပြည်ပေါ့လေကျွန်တော်တို့အစိုးရဒီမိုကရေစီအစိုးရအုပ်ချုပ်မှုအောက်မှာအတိုင်းပြည်ကတော့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီအာမလုတ်တ်မကင်တတ်တဲ့အတွေ့အကြုံနဲ့တာတွေနောက်ပြ resist ပေါ့ခန့်ကျင်ဘက်တွေရဲ့အင်အားငကိုတွေကကောင်းနေတယ်လေသူတို့ကလည်းဒီမိုကရေစီကမလို့ကြည့်မယ်အာတူရဲ့အနာလူကျင်တဲ့လူတွေဒီကြားထဲမှာထိုးပေါက်ဖြစ်စီနေတဲ့လူတွေရဲ့အာဒီသူတို့ရဲ့ရန်ကိုလည်းအများနဲ့ကကွယ်နေရတော့သူတို့ခင်မတော့တော့မပေါက်ဘူးပေါ့ကျွန်တော်တို့လူကျင်တဲ့ဒီမိုကရေစီဆိုတာကဘသူတူတယောက်ဖြစ်စီဒီကျွန်တော်တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်တည်ပြီးတက်တဲ့မှမသွားမယ်ဆိုကျွန်တော်နေတော့တောက်ဝန်းသာမယ်ထောက်ခါမယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတာတော့နှစ်ရှည်လများစူးစမ်းယူရမယ်ကိစ္စပဲအခုလောလောဆယ်တော့အောင်မြင်တဲ့အဆင့်တော့မရောက်သေးဘူးပေါ့
ဟုတ်ကဲ့ခင်ဗျာ
ရောက်ဖို့လည်းစိတ်လမ်းမမြင်သေးဘူးပေါ့အဲ့လိုဖြစ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုအောင်သူငင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူငင်းဟာဆိုရင်လေရှစ်လေးလုံးရေတော်ပုံမှာကိုတိုင်ပါဝင်ခဲ့တယ်လက်ရှိမှာမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့မှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ဆိုတော့ကိုအောင်သူငင်းရဲ့အမြင်ကရောခင်ဗျာကျွန်တော်တို့ပြောင်းလဲမှုတွေအိမ်မက်တွေအကောင့်ထဲပေါ်ဆောင်မှုဟာဘယ်လောက်ထိများခီးရောက်နေပါပြီလဲ
ဟုတ်ကဲ့ဟိုကျွန်တော်မြန်မာပြည်ကိုပြန်လာတယ်နောက်အခုချိန်ထိလည်းမြန်မာပြည်မှာဆက်ပြီးတော့ဟိုကြိုးပမ်းနေဆုံးပါပဲဒါတိုင်းမဲ့ကျွန်တော်တို့မြန်မာပြည်ရဲ့ဒီမိုကရေစီလူခွေလမ်းကြောင်းပေါ့နော်ဆိုတော့ကျွန်တော်ထင်တာတော့ on the right track ပေါ့ဆိုတော့လမ်းကြောင်းဖွံ့ဖြိုးမှာမရှိသေးဘူးလို့တော့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဒီမှာဖြစ်နေတဲ့ကိစ္စတွေတော်တော်များများကဟိုတော်တော်ရုပ်ဆိုးအကြီးကျယ်တဲ့ကိစ္စတွေလည်းရှိတယ်။နောက်တစ်ခါကျတော့ကျွန်တော်မြန်မာပြည်မှာနေနေမှာပဲဒေတာတော်တော်များများခရီးထွက်ပါတယ်၊သွားပါတယ်။အဲ့ဒီအချိန်မှာလည်းကျွန်တော်တို့မြင်နေရတာကမတရားမှုတွေကဒင်းကြမ်းကြဟိုပြဿနာတွေကတော်တော်များရှိနေသေးတယ်ပေါ့နော်ဆိုတော့ဒီနေသားမှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့မျှော်မှန်းခဲ့တာတော့ဒီလိုနိုင်ငံမျိုးမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုလှုပ်ရှားတွေကတော့အများကြီးကြံသေးတယ်ပေါ့နော်ဟုတ်ကဲ့အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုဇော်ရန်ကုန်မြို့ကကိုဇော်ကိုဖိတ်ခေါ်ကြပါလားခင်ဗျကိုဇော်ရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတယ
်ဟုတ်ကဲ့ကိုဇော်နဲ့ဝင်ဆင်းနေပါအောင်ခင်ဗျကိုဇော်ဟာဆိုရင်လေဒီရှစ်လေးလုံးရေတော့ပုံမှာဒါကိုတိုင်ပါဝင်ခဲ့ဘူးတာပဲနောက်โอ้ดิเสร็จပြီးတော့မြန်မာနိုင်ငံထဲမှာလည်းတောက်လျှောက်ရှိနေတယ်ဆိုတော့မြန်မာနိုင်ငံရဲ့တွားနေတဲ့လမ်းကြောင်းစစောကောင်သူချင်းပြောတယ်လို့လမ်းကြောင်းပေါ်မရောက်သေးဘူးလားဒါမှမဟုတ်လမ်းကြောင်းပေါ်တော့ရောက်နေပြီဒါမဲ့ပြောင်းလဲမှုတွေကဆက်ပြီးလောက်ဆောင်မှုလို့သေးသလားဘလို့အမြင်ရှိပါသလဲ
ဟုတ်ကဲ့ခင်ဗျာတကယ်တော့ဒီစစ်လေးလုံးအိမ်မက်ပေါ်လေနော်အဲ့ဥစားတကယ်ကတော့စစ်လေးလုံးကစတာမဟုတ်ခင်ဗျာလေးမက်ကတကယ်တမ်းပြောမယ်ဆိုရင်48ကစတာပါ
ဒီကစီလွတ်လပ်ရေးနဲ့အတူဒီကစီပေါက်ဖွားလာပြီးတော့အဲ့ဒီမှာဒီလိုကြီးရောညဉ့်ညံ့ရောဗမာပြည်တွေကသုံးချုံရပါတယ်။အဲ့အဲ့ဒီကလေးကသုံးချုံမှုဟာဒီနေ့တိုင်းအထိဟိုပြည့်ကြောင်းလေးလမ်းကြောင်းပေါ်ရောက်ပလားဆိုတော့လုံးဝမရောက်သေးဘူးလို့ပဲပြောနိုင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ခေတ်အချိန်ကပတ်စာပလခေတ်နဲ့နိုင်စင်ရင်ကိုပတ်စာပလခေတ်လောက်အထင်ကြီးချုံးမှုရင်းမရှိသေးတာကိုသင်ကြားပြရပါတယ်။အဲ့ဒါမြောက်ချိအချိန်အုပ်လေးကြောင့်ဖြစ်နေတာပါခင်ဗျာ။ဟုတ်ကဲ့ပါ
။ဟုတ်ကဲ့။အဲ့တော့အခုဒီရှစ်လေးလုံးမျိုးဆက်ဆိုပြီးတော့ကျွန်တော်တို့အခုဒါအခုအစိုးရဘက်မှလည်းတာဝန်ယူနေတဲ့သူတွေရှိလာပြီပေါ့နော်တကယ်ရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေထောင်ချခဲ့တဲ့သူတွေနေဆက်တွေရောက်သွားပြီးတော့မှတောခိုပြီးပြည်ထဲပြောင်းဝင်ပြီးတော့မှအခုလုံနေကြတဲ့သူတွေလည်းအများကြီးရှိလာပြီပေါ့အစိုးရဘက်ကဥဆောင်မှုဘက်မှရောက်နေတဲ့သူတွေလည်းအများကြီးရှိနေပါပြီဆိုတော့ဒီရှစ်လေးလုံးဒီရီမန်းချက်ဆိုတဲ့ဒီဒီမိုကရေစီပြောင်းလဲမှုဖော်ဆောင်ရေးအပြည့်အဝအကောင့်ထဲမှာပေါ်နိုင်သေးတာဟာပါကြောင့်များလဲစောစောပြောတဲ့ဒီအာနာရှင်စနစ်ရဲ့အငွေ့အသက်တွေကြောင့်လားဒီအမြင့်တွယ်နေတဲ့အတွေးခေါ်တွေစိတ်ဓာတ်တွေအဲ့ဒါတွေကြောင့်လားဟောကွန်သူငင်းဆွနေပြပါအောင်ခင်ဗျာ
ကျွန်တော်မြင်တာကတော့ဒီလိုကြအခုလက်ရှိအခြေအနေမှာဒီ NLD ကရွေးကောက်ပွဲနိုင်သွားတယ်နိုင်သွားတဲ့အခါကျတော့ဒီသူတို့အနေနဲ့ကတော့အခုဘာကုန်လဲရုံးပြင်ကနာပေါ့ဗျာတကယ်အာနာနေရာမှာတော့ရောက်သွားပါတယ်ဆိုတော့ဒါမဲ့လည်းအာနာကအပြည့်မရှိဘူးပေါ့နော်မရှိတဲ့ခါကျတော့အဲ့ဒီနေသားမှာပဲဆက်ပြီးတော့ဟိုရုံးကံမဲ့နေသားဖြစ်တယ်ဖြစ်တဲ့နေသားမှာလည်းအခုလက်ရှိအစိုးရကိုပြန်ကြည့်တဲ့ခါကျတော့ဒီသူတို့အနေနဲ့ကဘာဆက်လို့မှမသိသေးတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ပုံရောထင်တာပေါ့ဗျာဆိုတာကကျွန်တော်အနေနဲ့ပြောချင်တာကအရင်အာဏာရှိခဲ့တဲ့လူဟောင်းတွေကိုစန့်ကျင်ပြီးပြောချင်တာလည်းမဟုတ်ဘူးဒါနဲ့ကျွန်တော်နိုင်ငံကိုလမ်းကြောင်းမှန် on the right track တစ်ခုပေါ်တွန်းပို့လိုက်လို့ရှိရင်လည်းကျွန်တော်တို့ဟိုကျေနပ်ပါတယ်
ဟုတ်ကဲ့ဒေါက်တာမမင်းဆိုင်ပါခင်ဗျာအဲ့ဒီမိကုံးကိုဘယ်လိုမြင်မိသလဲအခုဟိုဒီချစ်လေးလုံးမှာတကယ်ပါခဲ့တဲ့လူတွေဒီအာနာရှင်စနစ်ပြောင်းကြရတဲ့တိုက်ပွဲဝင်ခဲ့ကြတဲ့သူတွေကိုတိုင်းလက်ရှိမှာအာနာရှိတဲ့သူတွေအဖြစ်ရောက်နေပါရဲ့နဲ့ဒီကျွန်တော်တို့ပြောင်းလဲမှုဖော်ဆောင်ရေးဒီမိုကရေစီအိမ်မက်တရားဘာကြောင့်အကောင့်တယ်မှာပေါ်နိုင်သေးတာလဲခင်ဗျာနံ
ပါတ်1ကကျွန်တော်တို့တကယ်တိုင်းပြည်လုံးအတိုင်းအတာနဲ့ကျွန်တော်တို့ငင်းငင်းရရဖို့အရေးကြီးဆုံးပဲကျွန်တော်တို့ပတ်ပတ်လည်ပါအကုန်ကြည့်ဘယ်ဒေသမှာမဆိုတော်လည်ရရှိလဲလူမျိုးစုတိုင်းမှာဟိုတော်လည်ရရရှိတယ်အဲ့ဒီလူတွေကဗမာဆိုတဲ့လူတွေနဲ့ပေါ့လေဗမာလို့ခေါ်သမုတ်တဲ့ကိုယ့်ကိုယ်ခေါ်သမုတ်တဲ့လူတွေနဲ့သာသာတာဖြစ်ပြီးတသွေးတဲ့တသားတဲ့ဇန်နဲ့ဒီတိုင်းပြည်မှာနေပြီးဒီဟိုတော့ဒီသမင်းကိုစားနေလူလေးလို့မခံယူရမချင်းတမမို့ရဲ့အခွင့်အရေးဒန်းလူပေါ့ကိုရင်တော့ကျွေးကြော်လို့ကရင်တကြဘမတကြဆိုတဲ့ဟာမျိုးပြည်တော်စုစိတ်သက်မဝင်မချင်းဆရာဒီဘူကြီးအစ်စ်မှန်လမ်းကြောင်းကိုတော့ဘယ်လိုလဲအဲ့ဒါအရေးကြီးဆုံးပဲနံပါတ်1အချက်နံပါတ်2အချက်ကဆရာတယောက်နဲ့တယောက်အပြစ်ပြောနေရမယ်အတူအစားဝိုင်းပြီးတော့ဘယ်လိုလုပ်တိုင်းပြည်ကိုမကြမလဲကျွန်တော်တို့မှာရန်ပေါင်းစုံရှိတယ်နော်တချို့တိုင်းပြည်ကကျွန်တော်တို့စီးပွားရေးနဲ့စိမ့်ရင်နေတယ်တချို့ကဘာသာရေးနဲ့အဆုံးခတ်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ဟိုကအိမ်ဦးတက်ချိပါပြီးစပ်ပြကြတာကျွန်တော်တို့အဆောင်နေတယ်ကျွန်တော်တို့ရဲတွေစစ်သားတွေပြေသွားတယ်ရဲရဲဝုံမပြောရဲဘူးအစိုးရအတောင်းဝန်ယူပြီးစပ်တယ်ဗျာကျွန်တော်တို့ရှေ့ရောက်သွားလို့၈000ပြန်စပ်တယ်ဗျာပြောပေါ်ဗျာအဲ့လိုမှမပြောရဲကြပဲကြောက်နေကြတော့အဲအဲ့ဒါမဖြစ်တဲ့နာတွေဖြစ်ကြတယ်မီဒီယာတွေလည်းမြောက်တယ်ဖွားတယ်အဲ့ဒါတွေခံရတာတွေရှိတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တိုက်ပြစီးပွားရေးရလည်းတိုးတက်မှာကိုဖြစ်မှာတော့အဲ့ဒါဝိုင်းလုတ်ကြမှာ
ဟုတ်ကဲ့တကယ်တော့လုံနိုင်ကန်နိုင်တဲ့သူလုံရဲကန်ရတဲ့သူမရှိဘူးလို့ဆိုတဲ့ပုံစံမျိုးစောစောကွန်သူချင်းပြောတဲ့ပုံစံလည်းအဲ့ဒီသဘောတက်ရောက်နေတယ်ဆရာမမြင့်ဆိုင်ပြောတဲ့ပုံစံလည်းအဲ့ဒီသဘောမျိုးတက်ရောက်နေတယ်ဆင်နော
်အဲ့ဒါသိမှန်တယ
်ဟုတ်ကဲ့ခင်ဗျာအခုကျွန်တော
်ဟုတ်ကဲ့ကြောက်နေကြတာဟု
တ်ဟုတ်ကဲ့ခင်ဗျာအခုကျွန်တော်လေလိုက်မော်ကိုကိုသက်ထွန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုသက်ထွန်းရှိပါလားခင်ဗျာ
ရှိပါတ
ယ်ဟုတ်ကဲ့ကိုသက်ထွန်းကဆိုရင်လည်းရှစ်လေးလုံးရေတော်ဘုံမှာကိုတိုင်းပါဝင်ခဲ့တယ်အခုလက်ရှိမှာလည်းကျွန်တော်တို့ရှစ်လေးလုံးနဲ့30ပြည့်အခမ်းအနားကျင်းပဖို့အတွက်ရန်ကုန်တက္ကသိုလ်ထဲမှာကျင်းပနိုင်ရေးအတွက်ဟိုလှုပ်ဆောင်နေကြတဲ့ committee ဝင်တူဦးလည်းဖြစ်တယ်ပေါ့နော်ဆိုကျွန်တော်တို့စောစောကတော့စောစောကလေးကကိုသက်ထွန်းခေါ်ဖို့ကြိုးစားနေတာပါဖုန်းကဆက်သွယ်လို့မရဘူးဖြစ်နေလို့ဆိုတော့အခုဆွေးနွေးခဲ့ပြီးသမျှကတော့ဒီ ဟိုကိုကွန်တင်းကတော့ဒါရှစ်လေးလုံးအိမ်မက်ဖြစ်တဲ့ဒီမိုကရေစီဖော်ဆောင်ရေးပြောင်းလဲဖော်ဆောင်ရေးဟာလမ်းကြောင်းမှာမရောက်သေးဘူးလို့ယူဆတယ်။အခုဆရာမမြင့်ဆိုင်ပြောသွားတာလဲကိုသက်ထွန်းကြားလိုက်မှာပေါ့။ဆိုတော့အဲ့လိုမျိုးတွေရှိနေတော့ကိုသက်ထွန်းရဲ့အယူဆကတော့ကျွန်တော်တို့ဒီမိုကရေစီအိမ်မက်တွေဟာဘယ်လောက်ထိများဟိုအကောင့်ထဲပေါ်နိုင်ပြီလဲဒီမိုကရေစီအစိုးရတက်လာပြီဆိုပေမဲ့လည
်းအခုဒီမိုကရေစီအစိုးရလို့ပြောတာကလူသားဒီမိုကရေစီအဖွဲ့ချုပ်ဒီမဲနိုင်လို့ပြောတာဒါပေမဲ့ဒီမိုကရေစီအစိုးရကအုပ်ချုပ်မှုရှိရလားလွတ်လွတ်လပ်လပ်စီမံခန့်ခွဲခွင့်ရှိရလားတရားစီရင်ရေးတွေလုပ်နိုင်ရလားဆိုတာမင်းရမလို့လို့ထင်းနေတကယ်တမ်းကျတော့အခုလက်ရှိရေးဆွဲထားတဲ့ constitution ဆိုတာကဆီယနာရှင်ချီပြီး constitution ပဲအဲ့ဒီအတွက်ကြောင့်ဗာဒီမိုကရေစီမှာကိုစားပြုနိုင်မှာမဟုတ်ဘူးအခုလက်ရှိမှာဒီရုပ်ောက်ပွဲရအနိုင်ရရှိလို့55ရာခိုင်နှုန်းဟလာရွေးခံရတဲ့ဆိုပေမဲ့အမှန်တကယ်တော့ဒါစစ်တပ်ကစိတ်ဓာတ်ညရေးဆွဲပြီးတော့စိတ်ဓာတ်ညပြင်ဆင်ထားတဲ့နိုင်ငံရေးဒီချက်ချင်းတွေကဖြစ်စင်နေပဲအဲ့ဒီတိုင်းပြည်ရဲ့လက်ရှိအခြေအနေကရှစ်လေးလုံးလုံးကရည်ရွယ်ခဲ့တာတွေညွှန်မှန်းခဲ့တာတွေနဲ့တော့အဝေးရှိပါသေးတယ
်ဟုတ်ကဲ့တခုရှိတာကအခုကျွန်တော်တို့ရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေနေဆက်တွေမှာကိုယ်တိုင်တိုက်ပွဲဝင်ခဲ့တဲ့လူတွေတောခုသွားတဲ့လူတွေအဲ့ဒီပြန်လာပြီးတော့အခုလုံနေကြပြီရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေကလည်းဥဆောင်တဲ့အစိုးရအဖွဲ့ထဲမှာဟိုပါဝင်နေကြပြီပေါ့နော်ဆိုတော့ဟိုကိုယ်တိုင်ရှိပါဝင်ခဲ့တဲ့သူတွေကိုယ်တိုင်အခုလုံဆောင်နေကြပြီဖြစ်ပေမဲ့လည်းပြောင်းလဲမှုကိုပေါ်ဆောင်မှုမဖြစ်နိုင်သေးတာဟာဘာကြောင့်လို့များဘာရီးယားများအဟန့်တာဖြစ်နေတယ်လဲဆိုတော့2008ဖွဲ့စည်းပုံကတော့လူတိုင်းအထောက်ပြနေတဲ့ကိစ္စပေါ့နော်တော်လွတ်တော်ရမှာတမရသားတမသားရှိတယ်ဒါကြောင့်ဒီဖွဲ့စည်းပုံပြင်လို့မရသေးဘူးဆိုပြီးပြောကြတဲ့အကြောင်းပြချက်တွေတော့အများကြီးရှိတာပေါ့ကိုသက်ထွန်းအမြင်ကတော့ကိုတိုင်ပါဝင်ခဲ့တဲ့သူတွေကိုတိုင်ဥဆောင်နေတဲ့အစိုးရဖွဲ့နိုင်နေတဲ့ကာလမှာတောင်ပြောင်းလဲမှုမဖော်ဆောင်နိုင်မှုဆိုမဖော်ဆောင်နိုင်သေးတော့ဘာရီးယားများအဟန့်တာဖြစ်နေတယ်လေ
ဘာရီးယားအဟန့်တာဖြစ်နေတယ်ဆိုတော့ဒါပြောမယ်ဆိုလို့ရှိရင်တော့1958ကနေစရမှာလေ58 60မြက်ကနေအမှန်တကယ်စစ်တပ်ကစစ်တပ်နေရာမနေပဲလေနိုင်ငံရေးကွင်းထဲဝင်လာပြီးတော့တိုင်းပြည်အာဏာကိုဝင်ရောက်ချေတဲ့ပြဿနာပဲဒါအခုချိန်ထိဒီတိုင်းပဲရှိနေတာအဲ့တော့ဒီစစ်တပ်ကတိုင်းပြည်ကိုကာကွယ်မယ်ပြည်ပရန်ကာကွယ်မယ်နော်မျိုးသားကာကွယ်ရေးကိုဟလာလက်လက်မတက်လောက်ရမှာနော်တကယ်တမ်းဒီမိုကရေစီနိုင်ငံတွေပဲပြောပြောဒီနေပြည်တော်နိုင်ငံတွေကပြောပြောစစ်တပ်ကစစ်တပ်တာဝန်နဲ့စစ်တပ်ခန့်ကဏ္ဍမှာရှိတယ်ဒါမဲ့ဒီကနေ့ constitution ဟလာအာရလေစစ်တပ်ကနိုင်ငံရေးလှုပ်ဆောင်မှုတွေအားလုံးရဲ့ထိတ်မှရှိနေတယ်။နော်အဲ့ဒီမှာပဲနေကျင်တယ်။အဲ့လိုပဲဒီတိုင်းပြည်အရေးရာအားလုံးမှာငါပါမငါလှုပ်ချင်တာလှုပ်ရမှာဆိုတဲ့ပုံစံမျိုးနဲ့သွားနေတာဖြစ်တဲ့အတွက်ကြောင့်အဓိကအဟန့်တာဘာလဲဆိုတော့အာနိုင်ငံရေးနဲ့စစ်တပ်နဲ့ဘာမှမဆိုင်ဘူးစစ်တပ်နေရာမီနော်စစ်တပ်ရဲ့တာဝန်ကိုပဲလုပ်စစ်တပ်ရဲ့ယက်တီချက်တိုင်းလေအဲ့ဒါဆိုလို့ရှိရင်နိုင်ငံတကာမှာရောပြည်ပမှာရောအားလုံးကဘာပဲပြောစစ်တပ်ကိုအတိအမှတ်ပြုခံရမယ်အားလုံးကလည်းလိုလိုလားလားနဲ့စစ်တပ်ကိုဟိုးတုံးကတော်လိုင်းကြီးကာလာတွေတုံးကအလိုပဲစစ်တပ်ကိုအားလုံးကပြန်ပြီးတော့ချစ်ချင်းလေးစားလာနဲ့အတိအမှတ်ပြုလာမယ်အခုလိုမျိုးဆက်သွားနေမှာဆိုရင်တော့တိုင်းပြည်တော်တော်တော်ရင်လေးကိုကောင်းပါတယ
်ဟုတ်ကဲ့ကျွန်တော်ကိုစောကိုလည်းတလဲပြန်ပြီးတော့အလဲအလဲပြေးချင်ပါတယ်ကိုစောအခုပြောသားတယ်ကိုသက်ထွန်းပြောသားတယ်ဆွေးနွေးသားတယ်ဟာရနောက်ဆက်တွဲပေါ့နော်ဆိုတော့ဟိုမြန်မာနိုင်ငံရေးမှာစစ်တပ်ကဆူညောင်းကလုတ်အဖြစ်လို့ဆိုရမှာပေါ့အဲ့လိုမျိုးအဟန္တာအဖြစ်ရှိနေတယ်အာပြောင်းလဲမှုတွေတတ်နိုင်သလားဟိုစိတ်ကူးရှိသလားမဖော်ဆောင်နိုင်သေးပဲဖြစ်နေတဲ့ကိစ္စတွေ2008ဖွဲ့စည်းပုံကိစ္စလည်းစောစောကိုစောပြောတာထဲမှာပါပါတယ်ဆိုတော့ဒီအခုလူတို့ရဲ့ထောက်ခံမှုတခဲနဲ့ရနေတဲ့ဒီ NLD အစိုးရလက်ထက်မှာလူတို့ကတိုင်းပြည်လုံးနီးနီးကထောက်ခံနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးဒီမြင့်နေတဲ့အချိန်မှာအခုလိုမျိုးပြောင်းလဲမှုတွေမဖော်ဆောင်နိုင်တာစစ်တပ်ရဲ့အခန်းကဏ္ဍကိုစစ်တပ်အလုပ်ပဲလုပ်ဖို့ဆိုတဲ့ဒီပြောင်းလဲမှုဟိုမဖော်ဆောင်နိုင်သေးတာဟာဘာကြောင့်များလဲကိုစောဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ခင်ဗျာခုနကပြောသလိုပါပဲဒီဥစ္စာအခြေခံက2008ကြီးကဥတည်ရဲ့ပြဿနာပါပဲဟို energy တကယ်တော့နော်တောင်ပြူကမ်းပြူနိုင်နေဆိုလိုလိုကိုနိုင်ခဲ့တာပါအဲ့ဒီနေရာမှာအင်းနေကြီးမှမဟုတ်ပါဘူးဒေါ်ဆန်းစုကြည်မှမဟုတ်ပါဘူးဒီလူမစိုးဒီကြီးကြီးလည်းပဲနိုင်နိုင်မှာအထောက်အကျေကဥပဒေရဲ့ဂွင်လေးကိုရောက်သွားတဲ့အခါမှာဘာမှလုံနိုင်စားနိုင်စားရှိမှာမဟုတ်ပါဘူးဒါအတိအထားပါပဲဘာဖြစ်လို့လဲဆိုတော့အထောက်အကျေကဥပဒေကဆရာနာရှင်စနစ်ကိုအခြေခံရေးဆွဲထားတဲ့ဥပဒေဖြစ်လို့ပါအဲ့တော့ဒီဂွင်လေးမှာတော့ပူဆိုးတာအမျိုးသားပြန်လည်စစ်မြတ်ရေးလို့ခေါ်တဲ့ ီညာစီကြီးကိုအချော်ပြီးတိစားရေးပုံစံနဲ့သွားလုပ်လိုက်တဲ့အခါမှာဘုံမှုဆိုးရတဲ့အခြေအနေတွေပဲဖြစ်ပေါ်လာနေပါတယ်။အတူတူအပြင်တော့ NLR ပြည်သူနဲ့လက်တွဲရမယ့်အစားဆက်အနာရှင်တွေကိုလက်တွဲဖို့အတွားကြိုးစားတဲ့အခါမှာအမားရီပုံမှုရှိပြီးတန်းပြီးပုံပုံလင့်လာရတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခေါ်စားအခုကျွန်တော်ကနေဒါနိုင်ငံကဥညွတ်လကိုအလဲပေးခြင်းပါတယ်ခင်ဗျ။ဥညွတ်လရှိပါလား။
ဟုတ
်ကဲ့ဥညွန့်လာပြောပါအောင်ကျော်ဒီမိုကရေစီအိမ်မက်တေရှစ်လေးလုံးရဲ့အာအိမ်မက်တေဟာဘယ်လောက်ထိများအကောင့်တွေပေါ်နိုင်ပြီလဲတတ်နိုင်တယ်လောက်လိုရင်းတူရှင်လေးပြောပြပါအောင
်ဟာဟုတ်ကဲ့ခင်ဗျဟိုရှစ်လေးလုံးအကြောင်းကိုဒီကပြန်ပြောင်းပြောမယ်ဆိုရင်အဓိကကကျွန်တော်တို့ရှစ်လေးလုံးစိတ်ဓာတ်ဆိုတာဘာလဲဆိုတာကိုကျွန်တော်တို့ပြည်သူတွေကိုပြန်လဲပြီးတော့သတိရစေချင်ပါတယ်ဒီကျွန်တော်တို့တိုက်ပွဲဝင်စဉ်တုန်းကဒီမိုကရေစီရရှိရေးလူခွင့်ရေးရရှိရေးဆေးအနာရှင်စနစ်အပြည့်အစုံချုပ်ငင်းရေးစစ်မှန်သောဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတဲ့ရည်ရွယ်ချက်ဥတည်ချက်တွေနဲ့ကျွန်တော်တို့စတင်ပြီးတော့ဒီလောက်ခဲ့တာပါဒါပေမဲ့ဒီနေ့အကောင့်ထဲပေါ်နေပြီလားရနေပြီလားဆိုတော့မရသေးပါဘူးမုံဝါးဝါးနဲ့စံတဝါးဝါးပဲရှိပါသေးတယ်ဒါကြောင့်မလို့ရှစ်လေးလုံးအရေးတော်ပုံကြီးကပြုံးကနေတိုင်းကနေပေါ်ပေါက်လာတာမဟုတ်ပါဘူးအာဏာရှင်တွေကပြည်သူတွေကိုခေတ်ဆက်ဆက်မှာဖိနှိပ်မှုတွေရက်ဆက်မှုတွေတပ်ဖြတ်မှုတွေနှိရှေထောင်နှံနေတဲ့ဤမျိုးစုံနဲ့ဥပဒေမဲ့ကျူးလွန်မှုတွေကတဆင့်အရေးခင်မောင်းမြောင်များစွာမှာကျွန်တော်ပြည်သူတွေအသက်သွေးချွေးပေါင်းများစွာစရေပြီးမှမခံမရက်နိုင်တဲ့အဆုံးမှာပြည်သူတရလုံးကအုံကြွပြီးတော့ဒီရှစ်လေးလုံးအရေးတော်ပုံကြီးဖြစ်လာတာပါခုနကတော့ပြောခဲ့ကြတဲ့ကျွန်တော်မိတ်ဆွေများရဲဘော်များပြောခဲ့ကြသလိုပဲတကယ်တမ်းဆိုလို့ရှိရင်ဒါ58ခုနှစ်ကစတယ်ဘုန်နေဝင်းအစိုးရကိုအိမ်ဆောင်အစိုးရပေးလိုက်တဲ့အချိန်မှာတည်းကစလာတယ်အဲ့ဒီတုန်းကဆိုလို့ရှိရင်ဘုန်နေဝင်းကိုအိမ်ဆောင်အစိုးရဖြစ်ကိုပြောင်ပြောင်တင်းတင်းနဲ့ဆန့်ကျင်တာမြန်မာကျောင်းသားများဘာကသာကပဲဖြစ်တယ်။ဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ဘယ်ပါတီကမှကန့်ကွက်တာတွေမရှိခဲ့ဘူး။ဒါကြောင့်မို့လို့လေဘုန်နေဝင်းကကျောင်းသားတို့ကိုအလွန်မုန်းတယ်။အဲ့ဒီနောက်ပိုင်းမှာဦးနာ60နှစ်မှာ7 July ခေါ်တဲ့7 July ရှိရနေလင်အားကြီးမှာပဲတမကအဆောက်အဦကြီးကိုကွန်မြူနီတီခေါ်အောင်နေပါလေဆိုပြီးတော့ရရဆက်ဆက်ဒိုင်းမိုင်းနဲ့ဖြိုဝဲဖြည့်စည်းတာတွေလှုပ်လာတယ်။ဒီနောက်ပိုင်းမှာလေအရေးခင်ပေါင်းမြောက်များစွာမှာအသက်ပေါင်းများစွာယဟန်တန်ကပြည်သူလူထုအပါအဝင်အားလုံးကထောင်နဲ့တောင်းနဲ့ချီပြီးတော့တေကျပျက်စီးခဲ့ရတယ်ဆုံးရှုံးနင်းလာခဲ့ရတယ်ဒါတွေကိုအခြေခံပြီးတော့ရှင်းလေးလုံးဆိုတာဖြစ်လာတယ်ဒါကြောင့်မလို့ကျွန်တော်ပြည်သူတရားလုံးကိုဒီနေ့အသိပေးချင်တာကကျွန်တော်တို့ရှင်းလေးလုံးစိတ်ဓာတ်ကမပြီးဆုံးသေးပါဘူးကျွန်တော်ရည်မှန်းချက်တွေရည်ရွယ်ချက်တွေကျွန်တော်ပန်းနိုင်ဖို့မရောက်သေးဘူးရောက်နိုင်အောင်စူးစမ်းနိုင်ဖို့အတွက်ရှင်းလေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့ကျွန်တော်ပြည်သူတရားလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုတယ်အာနာစေအာနာရှင်စနစ်အောက်ကအပြည့်တိုင်ချုပ်ငင်းဖို့လိုပါတယ
်ဟုတ်ကဲ့
ဒါကြောင့်မလို့ကျွန်တော်တို့ပြောချင်တာကဒီနှစ်ပေါင်း30ကြာပြီဆိုတော့ဒီနောင်မျိုးဆက်တစ်တွေပေါ့လေအာအင်မတန်မှအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်မျိုးဆက်တစ်တွေကိုလည်းအထူးမြေတားရက်ခံလို့တယ်ဒီသမိုင်းဝင်တဲ့ရှေ့လေးလုံးစိတ်ဓာတ်ကိုအခြေခံပြီးတော့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမျိုးစုံကိုနော်ဖန်တီးပြီးတော့ပြည်သူတရားလုံးနဲ့ပူးပေါင်းလက်တွဲဆောင်ရွက်နိုင်ဖို့လိုပါတယ
်ဟုတ်ကဲ့
နော်
ဟုတ်ကဲ့ဦးညလာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ကိုသက်ထွန်းကိုလည်းဟိုပြန်ပြီးတော့အလဲပေးချင်ပါတယ်ကိုသက်ထွန်းဆောစောဦးညလာပြောသလိုမျိုးဆက်တစ်တွေအခန့်ကဏ္ဍပါလာတော့ကျွန်တော်တစ်ဆက်တည်းမေးချင်တာဒီရှစ်လေးလုံးစိတ်ဓာတ်ဒီမိုကရေစီစိတ်ဓာတ်ဒီပြောင်းလဲမှုဖော်ဆောင်လိုတဲ့စိတ်ဓာတ်ဆက်လက်ရှင်သန်နေရေးဒီမျိုးဆက်တစ်လူငယ်တွေကြားထဲမှာဆက်ပြီးတော့ခုအောင်နေရေးဟာဘယ်လောက်ထိအရေးကြီးပါသလဲအခုဒီနှစ်30ပြည့်ဒီရှစ်လေးလုံးနှစ်ပတ်လည်ပွဲဟာဆိုရင်လည်းဒါပထမဆုံးအကြိမ်ထူးထူးခြားခြားရန်ကုန်တက္ကသိုလ်ပြင်မဒီမှာကျွန်တော် main ထဲမှာကျွန်တော်အချင်းပါခွင့်ပထမဆုံးကြိမ်ရလာပြီဆိုတော့ဒါအထူးခြားတဲ့ပြောင်းလဲမှုတစ်ခုပေါ့နော်ဆိုတော့လူငယ်တွေကြားထဲမှာဒီစိတ်ဓာတ်တွေဆက်လက်ရှင်သန်နေနိုင်အောင်ဘာတွေများအရေးကြီးတယ်လဲဘာတွေများလုပ်ဆောင်ဖို့လိုမလဲ
တကယ်တော့လူငယ်မျိုးဆက်ဆိုတာကမျိုးဆက်တိုင်းမျိုးဆက်တိုင်းအတိုင်းဒီအတောင်တစ်ချိန်မှာလွှဲယူတဲ့လူတွေဖြစ်တဲ့အတွက်အာလူငယ်လို့ကောင်းငယ်မျိုးဆက်တိုင်းဟာအရေးကြီးတာပဲမျိုးဆက်အလိုက်ဆက်တော့တကယ်တော့အခုချိန်မှာကဗမာနိုင်ငံထဲမှာရှိနေတဲ့အခြေအနေကကိုတိုင်းပြည်ရဲ့အခြေအနေနဲ့ကိုတိုင်းပြည်ရဲ့အာတမိုင်းကိုမျက်ခြေပြတ်နေတဲ့အနေထားတော့လက်ရှိအနေထားမှာတွေ့နေရတယ်။အဲ့ဒါကလည်းဘာကြောင့်လဲဆိုတော့ဒီဆရာလာရှိအုပ်ချုပ်မှုရဲ့အောက်မှာအာတော်လာခဲ့တဲ့အခါကျတော့တမိုင်းဖြစ်စီနေကိုထောက်ချက်ပြစ်တာတွေတမိုင်းကိုကြောင်းမြန်လှန်အမာရွေးနေပြောခဲ့တာတွေဒီအပြင်ကိုဆိုတော့ပညာရေးစနစ်တစ်ခုလုံးကိုမြေတိုင်းဖျက်ဆီးခဲ့တဲ့ပြဿနာတွေဒီတော့ပညာရေးစနစ်ကိုဖျက်ဆီးလိုက်တဲ့အခါမှာမျိုးဆက်တွေဟာအလိုလိုဖျက်ဆီးသွားတာပဲပို့တုံးကဆိုရင်ဟလာမဆလာခစ်လို့ပြောတဲ့ရတဲ့အချိန်မှာတောင်မှအာဇာနီလေးပြည်အောင်စုလေးလက်လိုက်လို့ဘာလဲဆိုတာအကြောင်းသားလိုက်ရအခြေခံသင်ခန်းစာလေးတွေမှာသင်လာခဲ့တဲ့အတွက်မူလတန်းအလယ်တန်းမှာကောင်းကောင်းသိနေပြီ။ဒါပေမဲ့ဒီကနေ့အချိန်မှာတက္ကသိုလ်ကျောင်းသားတွေကျောင်းသားတော့ကောင်းကောင်းမသိတော့တဲ့အဆင့်ဆိုတာကတကယ်တမ်းတော့
စစ်တပ်ကဘယ်လောက်ပဲအခုလက်ဒီလက်မောင်းတန်းပြောနေဆက်နာရှင်ရဲ့အကျိုးဆက်စစ်တပ်ကဒိုင်းဒီရဲ့ဟဲ့လားအရေးရမှန်သမျှမှာငါမတက်ဆက်ငါတက်တယ်ဆိုတဲ့ပုံစံနဲ့လှုပ်ချံဝင်လှုပ်ခဲ့တဲ့အကျိုးဆက်အဲ့တော့ဒိုင်းဒီကိုဖြစ်တယ်ဆိုရင်အဲ့လား music တွေကိုတံမိုးထားရမယ်ဒီကနေ့အချိန်ဒီမှာတော့မှန်လိုက်ပါရင် music တွေရဲ့အားကောင်းမှုတွေရှိမှုကတော်တော်ရော့နေတယ်
ဟုတ်ကဲ့
ဒီကဟိုလုံနေတဲ့သမဂါလုံတယ်လူငယ်လုံနေတဲ့အဲလူငယ်ဖွဲ့စည်းလုံတယ်ဒီလူငယ်တွေဟိုတော့တော်တော်ကိုချီးကျူးရလိမ့်မယ်လူနေစုဆိုပေမဲ့သူတို့ရဲ့ယုံကြည်မှုနဲ့တိုင်းပြည်ပေါ်ချစ်စိတ်ကတော့တော်တော်တည်တာပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီဟိုရှစ်လေးလုံးနှစ်ပတ်လည်ပွဲကိုခါတိုင်းနဲ့ခါတိုင်းနဲ့မတူဘဲဒီရန်ကုန်တက္ကသိုလ်ထဲမှာအခုပထမဆုံးကျင်းပခွင့်ရတယ်ဆိုတာကထူးခြားတဲ့လက္ခဏာပေါ့နော်ဆိုတော့ဒီအပေါ်မှာကောကိုသက်ထွန်းတို့အခုဆွေးနွေးနေကြပြောနေကြအဲ့ဒါလေးတော်တော်လေးရှင်းပြပါအောင်ဘယ်လောက်ထိများဒါဟာထူးခြားတဲ့ထူးခြားမှုလဲဆိုတာကိုအရင်အစိုးရလက်ထက်ကတည်းစာရင်ပေါ့နော်အခုအရင်နှစ်တည်းတည်းစာရင
်လက်ရှိအခြေအနေမှာတော့ဒါကဒီကောပွဲအနိုင်ရခဲ့တဲ့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိတဲ့သူတွေကိုဘာသာပြောကျေးဇူးတင်ရမှာပေါ့လေသူတို့ကလည်းရှစ်လေးလုံးကိုဖြတ်တန်းလာခဲ့တဲ့လူတွေဖြစ်တယ်အဲ့ဒီအတွက်ရှစ်လေးလုံးကိုဘာပဲပြောအမတ်တရားတတိတရားအနေနဲ့တမိုးထားပြီးတော့ဒီလိုကျပခွင့်ပေးတယ်ဆိုတာဒါဘာပဲပြောသူတို့ရဲ့အခိုင်အမာကိုလည်းကျွန်တော်တို့ကအသိမပြုရမှာပါပဲအဓိကကျွန်တော်တို့လုံးချင်တာကဘာလဲဆိုတော့ရှစ်လေးလုံးဖြတ်တန်းလာခဲ့တဲ့နှစ်ပေါင်း30ရှိပြီဒါနဲ့တိုင်းပြည်ရဲ့အခြေအနေဟာယိုယွင်းတဲ့ယိုယွင်းလာတယ်နော်အကောင်းဘက်ကိုတခုမှဥတီတာမရှိဘူးလုံးလေးလုံးလေးမြုပ်လေးလေအဲ့လိုဖြစ်နေတဲ့အတွက်နှစ်30မှာငါတို့တိုင်းပြည်ဓာရီဖြစ်ခဲ့တယ်ငါတို့ရှိသေးတို့မျိုးဆက်တီငါတို့ကျောင်းသားတွေရောဓာရီလုံနိုင်ခဲ့တယ်ဓာရီအာသာချက်ရှိတဲ့အားနည်းချက်ရှိတဲ့ဒီမိုကရေစီအင်အားစုတွေအနေထားပါလေတိုင်းသားတွေရဲ့ဘဝတွေကဓာရီနဲ့ပြောင်းလဲတိုးတက်ပြီးလဲအမှန်တမ်းပြောတော့တိုင်းပြည်တစ်ခုလုံးရဲ့အခြေအနေတွေပေါ့ဒါနဲ့ကျွန်တော်တို့အခုလုံးမဲ့အခြေအနေကစီးပွားရေးလူမှုရေးကျန်းမာရေးဆိုတဲ့ပတ်တည်မှာအားနည်းကောင်းအားနည်းနဲ့ကျွန်တော်တို့ရှုမိဖို့ပါဒါနဲ့တိုင်းနိုင်ငံလုံးရဲ့အဓိကစုံချက်ဖြစ်တယ်နော်ဒီမိုကရေစီအင်အားစုတွေတိုင်းဒေသအင်အားစုတွေနောက်ကစစ်တပ်အဲ့ဒီသုံးခုရဲ့ဟလာဆန့်ကျင်မနေတဲ့အခြေအနေကြောင့်တိုင်းပြည်ကဒီကနေ့ချင်းစီစုပ်ပြတ်တက်နေတယ်အဲ့တော့အဲ့ဒီအပေါ်မှာစစ်30သာပြန်လဲပြီးတော့ရှုမြင်ရမယ်ဘာတွေအားနည်းလဲဘာတွေအားသာလဲဘာတွေဖြစ်တင်တယ်လဲဆိုတဲ့ဥစ္စာကိုဒီရှင်းလေးလုံးဖြတ်တန်းခဲ့တဲ့လူတွေကောအခုမျိုးဆက်တွေရောပါဝင်ပြီးတော့လွတ်လွတ်လပ်လပ်ရှင်းလင်းသွားဆိုပြီးတော့ရှင်းလင်းပွဲလေးကိုကျွန်တော်က6ရက်9ရက်မှာကျင်းပမှာပါ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုနောက်ဆုံးတစ်ခွက်လေးကျွန်တော်စက္ကန့်20လောက်ကိုသူငင်းပြောပြပါအောင်အခုဒီဒီမိုကရေစီရေတော်ပုံကြီးကနေပေါက်ဖွားလာတဲ့အစိုးရလို့ဆိုရမှာပေါ့နော်အဲ့ဒီအစိုးရလက်ထက်မှာဒီရှစ်လေးလုံးဒီအခမ်းအနားတွေမှာဒီအခုလာမဲ့ဒီ30အခမ်းအနားမှာအဲ့ဒီအစိုးရရဲ့ပါဝင်မှုအစိုးရတာဝန်ရှိသူတွေပါဝင်မှုကတော့ဘယ်လောက်အရေးကြီးပါလဲခင်ဗျ
ခုနတော့တော့ကျွန်တော်ကိုသက်ထွန်းပြောသွားတဲ့အချက်တွေရောကျွန်တော်ကောက်ခွက်ပါတယ်ကျွန်တော်တော့သဘောမတူဘူးကျွန်တော်မြင်လာတော့လက်ရှိအခြေအနေကကျုပ်ကဒီဘယ်ကြီးလို့လဲလဲစားလိုက်တဲ့အခြေအနေမျိုးကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲလို့ပြောရလို့ရှိရင်အခုလက်ရှိအခြေအနေမှာကျွန်တော်တို့ကအရက်ပါဝင်ချက်ရမယ်စစ်ပါဝင်ချုပ်ရမယ်ဆိုတော့ဒါတွေလည်းမလုပ်နိုင်ဘူး။နောက်တစ်ခုကကျတော့လက်ရှိအစိုးရအနေနဲ့ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကြံတဲ့အင်အားစုမဟာမိတ်နဲ့တိောက်နိုင်တာမရှိပါဘူး။ဆိုတော့ဒီလိုပုံစံမျိုးနဲ့တော့ဘယ်လိုမှဆက်သွားလို့မရဘူးလို့ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အပါဝင်စနစ်ကြတဲ့သူတွေအားလုံးကအခုဒီဟို Facebook ကနေပြီးတော့ဝင်စနေကြတဲ့သူတွေအတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့အချိန်မရလို့ဒီတစ်ပတ်တော့မဖတ်ပြနိုင်တော့ပါဘူးနောက်တစ်ပတ်မှပြန်ဆုံးရသေးတာပေါ့ခင်ဗျာ
ကိုဇော်ဝဲလိုင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမူမဲ့တင်ကြီးထိုက်တူတင်ဆက်ပေးထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါလိမ့်မယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်က2016သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနဲ့သူ့စီးပွားရေးဖွဲ့တို့ပတ်သက်ဆွေးနွေးမှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းဖော်ထုတ်မှုတွေကိုထပ်မံတိုက်ခိုက်ပြောဆိုလိုက်တယ်လို့ပတ်သက်မှုတွေရှိခဲ့ရင်တော့ရာဇဝမှုမမြောက်တဲ့ကြောင်းဒီနေ့ပဲပြောလိုက်ပါတယ်အမေရိကန်တရားရေးစနစ်မှာပတ်သက်ဆွေးနွေးမှုဟာရာဇဝမှုဖြစ်တည်တည်ကြာအဓိပ္ပာယ်ဖွင့်ဆိုထားတာမရှိတဲ့ကြောင်းသမ္မတရဲ့ကိုယ်ပိုင်ရှင်းတွေတယောက်ဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီကူလီယာနီရဲ့မှတ်ချက်တိုင်းသမ္မတထရန့်ကပြောဆိုလိုက်တာပါတချိန်မှနေမှာပဲသမ္မတထရန့်ရဲ့စီယွေးအဖွဲ့ဥက္ကဋ္ဌဘောမနာဖော်ဟာရုရှားရဲ့ထုဆောင်စမ်းစစ်ဆေးမှုရောဘတ်မူလာကရာဇဝတ်ကြောင်းနဲ့တရားစွဲဆိုထားတဲ့အမှုနှမှုနဲ့နှမှုကိုဒီနေ့ဗာဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရမှာဖြစ်ပါတယ်။မနာဖော်ကတော့ဒီနေ့ရင်ဆိုင်ရမယ့်အမှုတော်ကိုဝါရှင်တန် DC ကနောက်တမှုအတွက်ပါအပြစ်မရှိကြောင်းညင်ဆန်ထားပါတယ်
။သတင်းချင်းချက်ကိုကိုအောင်လည်းဦးကကြီးညာပေးခဲ့တာပါ။ဒီညထွေစီစဉ်ထုတ်လွှင့်မှုကတော့မက်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်နေဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ VOA American သံမနာဖန်မြန်မာဘာသာစီစဉ် ကိုတော့မြန်မာစံတော်ချိန်မနက်6နာရီ9နာရီထိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနိုင်ပါတယ်။ VOA ကနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.